Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာရရှိမှခင်ဗျာ2024ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်က9:00ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ3151နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာဒေသကနေပြည်တော်များမှာအစ္စရေးကထိုးစစ်ဆင်နေပါတယ်အမေရိကန်ရောက်ကရင်ဒုက္ခသည်လူငယ်တူရဲတပ်ဖွဲ့ကဖမ်းဆီးစင်မှာပြစ်ခတ်မှုကြောင့်သိဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဇော်ဝင်းလိုင်နဲ့တူပြောပြပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာတရင်နေပြီးနားဆင်ကြမယ်အထက်မှာတော့ကမ္ဘာဒုက္ခသည်နဲ့ထိမှအဖြစ်နဲ့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းတင်ပြပေးထားတဲ့သတင်းဆောင်ပါနဲ့အတူ
ပိုဆိုးလာကကျန်တဲ့ဒီ minority တွေဖြစ်တယ်ပေါ့နော်ချင်းတို့အာချက်မာတို့ရိုဟင်ဂျာတို့ကိုသူကဆက်ပြီး recruit လုပ်နေရတယ်ဆိုပေမဲ့လည်းဒီလူတွေအပေါ်မှာမယုံကြည်မှုတွေသူ့မှာတိုးလာတယ်အာဆိုတော့
ရိုဟင်ဂျာဆရာဝန်ဒေါက်တာမာရီယာဘေဂင်နဲ့တွေ့ဆုံပြီးရခိုင်ပြည်တွင်းကြုံတွေ့ခဲ့ရတဲ့အခြေအနေတွေအကြောင်းမေးမြန်းထားတဲ့ဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်အပြည့်အစုံကိုနားဆင်ကြရပါမယ်အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍလေးဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းကျမတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်တော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
။ Israel တပ်ဖွဲ့ရဲ့ဒီကနေ့စစ်စင်ရေးတွေမှာဂါဇာဒေသမြောက်ပိုင်းရှီချာအီယာအရက်ပြင်ရာဖာမြို့နောက်ပိုင်းနဲ့အလဲပိုင်းနယ်မြေတွေအတွင်းပိုင်းနဲ့အထိထိုးပေါက်ခဲ့ပြီးပါလက်စတိုင်းသား6ဦးထဏ်မှတ်သေဆုံးအိမ်များပြပစ္စည်းခံခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်။လူငယ်လေးရက်ကရှီချာအီယာအရက်ကိုပြင်ရောက်လာတဲ့အစ္စရေးတင်ကားတွေကအိမ်တွေကိုပစ်ခတ်ခဲ့ရကလူတွေအတွင်းထဲမှာပိတ်မိကုန်တယ်လို့လည်းမြို့ခံတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့စစ်စင်ရေးမှာ24နှစ်အတွင်းတနတ်သမားအများပြားကိုတုတ်တင်ခဲ့ပြီးလက်နက်တွေလည်းတွေ့ရှိခဲ့တယ်လို့စစ်ပဆိုင်ရာအခြေခံစာအုပ်တွေကတိုက်ခတ်ခဲ့တဲ့အကြောင်းပြောဆိုထားတာပါ။ဂါဇာမြောက်ပိုင်းမှာစစ်နေတုန်းကစစ်စင်ရေးအတွင်းအစ္စရေးစစ်သား2ယောက်ကြာဆုံးတဲ့အကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဟာမတ်စ်ဖွဲ့ရဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့မဟာမိတ်အစ္စလာမ်စစ်သွေးကြွတွေကတော့ရှီချာအီယန်နဲ့ရာဖာမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးအစ္စရေးတပ်တွေကိုတင်ကားပြတ်ရော့ကက်တွေမော်တာတွေနဲ့တိုက်ခိုက်နေတဲ့အကြောင်းပြောဆိုထားကြပါတယ်ခင်ဗျာ။
အီရန်ကကြောရောက်နောက်ခံပေးထားတဲ့လက်ဗနွန်အခြေစိုက်ဟက်ဇ်ဘိုလာအဖွဲ့နဲ့အစ္စရေးအကြားနေဆက်ဒေသတွေမှာအပြန်အလှန်ပစ်ခတ်မှုတွေကနေတဆင့်အရှေ့အလယ်ပိုင်းတစ်ခုလုံးကိုကူးစက်မဲ့စစ်ပွဲအဖြစ်အရှိန်မြင့်အသွင်ပြောင်းလာမဲ့အရေးအတွက်အမေရိကန်ဥရောပသမဂ္ဂနဲ့အာရဗ်နိုင်ငံတွေကစစ်ဆင်ညှိနှိုင်းသူတွေဖိအားပေးလှုပ်ဆောင်နေကြပါတယ်။မနေ့စနေနေ့ကတော့အစ္စရေးနဲ့အီရန်အကြားအပြန်အလှန်ချိန်ချောက်မှုတွေပြုလုပ်ခဲ့ကြပြီးဒါဟာဟက်ဇ်ဘိုလာအဖွဲ့ကိုဖျောက်ဖျက်ပစ်ဖို့ကြံစည်တဲ့စစ်ပွဲလို့ဆွဆွဲပြောကြားလိုက်ပါတယ်။ဟက်ဇ်ဘိုလာအပါအဝင်အီရန်နဲ့မဟာမိတ်ပြုထားတဲ့စစ်သွေးကြွအဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုအရှင်လျှော့စီမဲ့ဂါဇာနဲ့အစ္စရေးဟာမတ်အဖွဲ့တို့ရဲ့စစ်ပွဲအပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်မဲ့အခြေအနေဟာလည်းအလံဝင်နေစေဖြစ်ပါတယ်။အမေရိကန်နဲ့ဟာမတ်အဖွဲ့အကြားအပြစ်ခတ်ရဆဲရေးဆွေးနွေးမှုတွေခီးမဆက်နိုင်မဲ့ရပ်တန့်နေချိန်မှာဟာမတ်အဖွဲ့တဲ့အင်အားပို့ပြီးတော့ GP ကိုယုံကြည်မှုရှိလွန်းနေတဲ့ Hezbollah အဖွဲ့အနေနဲ့ Israel နဲ့စစ်အင်အားကိုသွားမရှင်ဖို့ American နဲ့ဥရောပနိုင်ငံတွေကတန်တမာတွေကသတိပေးပြောဆိုနေကြတယ်လို့လက်ရှိနဲ့ယာရုကအနားယူထားပြီးဖြစ်ကြတဲ့တန်တမာတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ AP သတင်းမှာဖော်ပြပါတယ်ခင်ဗျာ
ရုရှားတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်လူ9ယောက်သေဆုံးပြီးနောက်ထပ်3ဒဇင်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲယူကရိန်းနိုင်ငံဇပိုရီရှားမှာဝန်ထမ်းချင်းတွေဖြစ်ကြေညာလိုက်ပါတယ်ဒေသတွင်းမှာချက်ချာမျိုးဖြစ်တဲ့ဇပိုရီရှားအနီးမှာရှိတဲ့ဗီလင်စကကိုစနေနေ့ကရုရှားကတိုက်ခတ်ခဲ့မှုမှာထိခိုက်သေဆုံးသွားသူတွေအတွက်ဒီနေ့ဇွန်လ30ရက်နေ့ကိုဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်သတ်မှတ်လိုက်ကြောင်းဒေသခံအုပ်ချုပ်ရေးမှူးအီဗန်ဖက်ဒရော့ဖ်ကကြေလူမှုကွန်ရက်မှာကြေညာခဲ့တာပါတိုက်ခတ်ခံရမှုကြောင့်ဒဏ်ရာသူအထိ36ယောက်ထိတိုးလာကြောင်းလည်းပြည်ရေးဌာနကကြေညာပါတယ်သေဆုံးသူတွေထဲမှာတော့ကလေး3ယောက်အမျိုးသမီး1ယောက်နဲ့အမျိုးသား3ယောက်ပါဝင်နေကြောင်းလည်းတာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ကြပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့် စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ပြည်ထောင်နိုင်ငံမှာလွန်ခဲ့တဲ့3ဘတ်လောက်ကပဲဂျာပြတ်ရွေးကောက်ပွဲကိုကျင်းပဖို့ရုတ်တရက်ကြေညာခဲ့တဲ့သမ္မတအီမန်နျူရယ်မက်ခရွန်ကဒီနေ့စတင်တဲ့ပထမအကြိမ်ရွေးကောက်ပွဲမှာမဲပေးခဲ့ပါတယ်။ဒီလာဆန်းမှာကျင်းပတဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာလက်ရဆုံးပါတီတွေအသာစီးရခဲ့ပြီးနောက်အလယ်လက်ဝါဒီသမ္မတမက်ခရွန်ကအောက်လွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ပထမနဲ့ဒုတိယအကြိမ်ရွေးကောက်ပွဲကိုကျင်းပပြီးစီးတဲ့အခါမှာတော့ဝန်ကြီးချုပ်ဘသူဖြစ်လာမလဲ၊လွှတ်တော်ကိုဘယ်နိုင်ငံရေးပါတီကထိန်းချုပ်မလဲဆိုတာတွေကိုအဆုံးဖြတ်ပေးမှဖြစ်ပါတယ်။သမ္မတမက်ခရွန်ကတော့သူ့ရဲ့မူဝါဒအများစုကိုစန့်ကျင်တဲ့နိုင်ငံရေးပါတီတွေနဲ့အာဏာခွဲဝေယူရနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်73နှစ်အရွယ်ကင်းရီလူငယ်တဦးဟာရဲတပ်ဖွဲ့ဝင်တွေစစ်ဆင်နေစဉ်ပြစ်ခတ်မှုဖြစ်ခဲ့ရာကတည်ဆုံးခဲ့တဲ့ဖြစ်စဉ်အတွက်ရဲတပ်ဖွဲ့ကရှင်းလင်းခဲ့ပါတယ်။အရင်နေ့ကလက်နက်ကင်ဓမြမှုဖြစ်ပွားခဲ့တဲ့နေရာမှာမတင်ငါသူနှစ်ယောက်နဲ့ပုံသဏ္ဍာန်တူတဲ့ညူငယ်နှစ်ယောက်ရောက်နေကြောင်းသတင်းပေးချက်အရရဲတပ်ဖွဲ့ကရှာဖွေစစ်ဆေးဖို့ကြိုးပမ်းစဉ်မှာတယောက်ကထွက်ပြေးခဲ့တာကိုလိုက်လံဖမ်းဆီးစဉ်ပြစ်ခတ်မှုဖြစ်ခဲ့တာပါ။တောက်ကြန်လေးကအခင်းဖြစ်ပွားခဲ့တာကိုရဲတပ်ဖွဲ့ဝင်တွေရဲ့ကိုယ်ပေါ်မှာတပ်ဆင်ထားတဲ့မှတ်တမ်းတင်ကင်မရာတွေကဗီဒီယိုပုံနေတဲ့အတူရဲတပ်ဖွဲ့ကမနေ့စနေနေ့ကရှင်းလင်းပွဲမှာထက်သွင်းတင်ပြခဲ့ပါတယ်။တင်နာကြီးရင်ဘတ်ကိုထိမှန်ခဲ့တာကြောင့်အရေးပေါ်ကုသမှုပေးပစ်ဆေးရုံကိုပို့လိုက်ပေမဲ့တည်ဆုံးခဲ့တာဖြစ်ပါတယ်။တည်ဆုံးသူအသက်73နှစ်အရွယ်ညာမွေးဖြစ်ကြောင်းရဲတပ်ဖွဲ့ကဝင်ကအတည်ပြုပါတယ်။သူဟာအမေရိကန်မှာအခြေချတဲ့မြန်မာနိုင်ငံကကရင်တိုင်းသားဒုက္ခသည်မိသားစုကဖြစ်ပြီးယူတီကာမြို့ကဒွန်နဗန်အလဲတန်းကျောင်းမှာရှစ်တန်းကျောင်းသားတဦးဖြစ်ကြောင်းလည်းဒေသခံသတင်းတွေမှာဖော်ပြပါရခင်ဗျာ
။ဆွစ်ဇာလန်နိုင်ငံရှစ်တောင်ပိုင်းမှာမိုးသီးထန်မြေပြိုကျရာကလူနိုးတည်ဆုံးပြီးတဦးပျောက်ဆုံးနေတဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောပါရတယ်။သတင်းပတ်ကောင်မှာဝင်ရောက်ခဲ့တဲ့မုံတိုင်းနဲ့တူမိုးသီးထန်ရာကရုံးမြင့်နဲ့မြစ်လက်ထက်တွေကတာတမန်တွေကျိုးပေါက်ခဲ့တာကြောင့်လူပေါင်းရာနဲ့ချီဘေးလွတ်ရာပျောက်ရွှေ့ပြေးခဲ့ရတာပါ။ဖွန်တန်နာဒေသမှာမြေပြိုမှုကြောင့်တည်ဆုံးသူနှုတ်ကိုအရေးပေါ်ကယ်ဆယ်ရေးတွေတွေ့ရှိခဲ့တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါရတယ်။တည်ဆုံးသူတွေကအလဲပက်လာသူအမျိုးသမီးတွေဖြစ်တယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လုံနဲ့အတူတင်ပြပေးကြရပါခင်ဗျာ။ View American အတန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးကြပါမယ်။ကမ္ဘာတဝန်းတန်းနဲ့ချီတဲ့ဒုက္ခသည်တွေဆန်းကျင်နေပြီးနေရာစွန့်ခွာထွက်ပြေးနေကြရတဲ့အချိန်မှာပဲဒီလိုနေရာကိုစွန့်ခွာပြီးအသက်ဘေးလွတ်ရာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေနဲ့အတူရပ်တည်ကြောင်းပြသတဲ့အနေနဲ့ဒီနှစ်ဒုက္ခသည်များနေ့ကို Solidarity with Refugees 2024ဒုက္ခသည်တွေနဲ့တစည်းတလုံးနဲ့အတူရပ်တည်ကြတဲ့2024ခုနှစ်လို့ခေါင်းစဉ်ပေးထားပါတယ်ကမ္ဘာဒုက္ခသည်များနေ့အထူးအစီအစဉ်ဖြစ်2024ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ဆင်ခေါ်မှုအခက်အခဲတွေအကြောင်းမဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကမ္ဘာတလောမှာတိုက်ပွဲတွေဖိနှိပ်မှုတွေလူခွင်ချိုးဖောက်မှုတွေဥရုယာသီပြောင်းလဲမှုနဲ့တခြားဖြစ်ဆိုးတွေကြောင့်မို့လို့အိုးအိမ်ပြောင်းရွှေ့ရတဲ့သူအရေးအတွက်ကမနစ်ကထက်စားရင်မကြုံစဘူးစံချိန်တင်မြင်မာလာခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR က2024ခုနှစ်အတွက် Global Trend အစီရင်ခံစာထုတ်ပြန်လိုက်ပါတယ်2023နှစ်ကုန်ကထီဆိုရင်တော့ကမ္ဘာတစ်လွှားမှာအိုးအိမ်ပြောင်းရွှေ့ရသူက 118.3 သန်းရှိပါတယ
် From Sudan to Ukraine, from the Middle East to Myanmar, to the Democratic Republic of the Congo and beyond, conflict, climate chaos and upheaval are forcing record number
အဲ့ဒီထဲမှာမှာကိုယ်နိုင်ငံထဲမှာပဲတိုက်ပွဲတွေဖြစ်လို့အိမ်မပြန်ရတဲ့သူက68သန်းရှိပါတယ်နောက်ပြီးတော့လူပေါင်း32သန်းကတော့ဒုက္ခသည်တွေဖြစ်ပါတယ်10သန်းကတော့နိုင်ငံရေးခိုလုံခွင့်တောင်းခံရသူတွေဖြစ်ပြီးတော့နိုင်ငံမဲ့သူတွေဖြစ်နေပါတယ်ဒီတဲကမှာအာရမအိုးအိမ်ရွှေပြောင်းခံရတဲ့သူကဆက်ပြီးတော့တိုးလာနေပြီးတော့လက်ရှိမှာတော့စုစုပေါင်းတန်း120ထိဖြစ်လာနေပါပြီ။ကမ္ဘာတဝန်းထဲမှာမှမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့2023ခုနှစ်အထိပြည်တွင်းမှာအိုးအိမ်ပြောင်းရွှေ့ရသူက 1.3 သန်းကျော်သွားပြီလို့အစိုးရခန်းစာကထုတ်ပြန်ပါတယ်။ ဒီနှစ်2024ခုနှစ်ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာတော့ Solidarity with the Refugees 2024ဒုက္ခသည်တွေနဲ့တစ်စီးတစ်လုံးနဲ့အတူရပ်တည်ကြဆိုတဲ့ဆောင်ပုဒ်နဲ့အညီကမ္ဘာတဝန်းကဒုက္ခသည်တွေရဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုပြဿနာတွေရဲ့အရေးအလေးပေးဆောင်ရွက်ပေးကြဖို့အထူးသဖြင့်ဒုက္ခသည်တွေနဲ့အတူစီးလုံးညီညွတ်စွာအတူတကွရပ်တည်ပေးကြပါလို့ကမ္ဘာတဝန်းမှာတိုက်တွန်းတောင်းဆိုနေကြပါတယ်မိမိတို့ရဲ့နေရရင်းတွေကနေဆေးပရိပခါတွေဖြစ်နေပြီးတော့ဖန်စီတက်ဖြက်ခံရညှိမှန်းနှိပ်စက်မှုတွေကြောင့်အသက်ဘေးကနေလွတ်ရောက်လို့နေရရင်းတွေရဲ့အဝေးကိုတင်းချောင်ထွက်ပြေးနေရတဲ့လူမမဲကလေးငယ်တွေကိုဝင်ဆောင်မိခင်တွေအမျိုးသမီးတွေမတန်ဆွမ်းသူတွေနဲ့တက်ကြီးရွယ်အိုတွေပါပါဝင်တဲ့ဒုက္ခသည်တွေနဲ့အတူရပ်တည်ကြောင်းပြသကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR ကတိုက်တွန်းနေတာဖြစ်ပါတယ်ကမ္ဘာတဝန်းကဒုက္ခသည်တွေကမှကမ္ဘာအကြီးအမားဆုံးဒုက္ခသည်စခန်းဖြစ်နေသတ်မှတ်ခံခဲ့ရဘူးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကဒုက္ခသည်စခန်းတွေကရိုဟင်ညာဒုက္ခသည်တွေမှာလည်းလက်တလောမှာအနာကက်မျောလင်းချက်မဲ့နေပါတယ်ကုလသမဂ္ဂကစာနယ်ရိတ်ခါဖျက်တောက်တာဒုက္ခသည်စခန်းတွေမှာအကြမ်းဖက်တိုက်ဖျက်ခံရမှုအပါအဝင်ဒီနှစ်2024မှာတော့ဒုက္ခသည်စခန်းတွေမှာရိုဟင်ညာအစွန်းရောက်ဖွဲ့တွေရဲ့စစ်ကောင်စီအတွက်တပ်သားလာရောက်စုဆောင်းမှုလိုမျိုးအန္တရာယ်တွေနဲ့ပါကြုံတွေ့နေရပါတယ်သူတို့ကနေရရင်းကိုလည်းပြန်လို့မရသေးအိမ်ပြန်မှုကလည်းအာရခတက်တော် AA နဲ့စစ်ကောင်စီတက်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေလို့မရေရာနေသေးတဲ့အခြေအနေကန့်နေတဲ့မှာလည်းတရဝင်းအလုတ်လုတ်ကိုင်းစားတောက်နေထိုင်မှုအလုတ်ကိုင်းခွင်လန်းနေပါနေတဲ့အခြေမျိုးမှာတော့လူကုန်ကူးတဲ့သူတွေရဲ့အဆက်အသွယ်တွေနဲ့ပင်လယ်ပြင်ဖြတ်ကျော်ပြီးတော့လှေစည်းပြေးထွက်ပြေးသူတွေများပါတယ်အဲ့ဒီလိုမျိုးလှေစီးပြေးထွက်ပြေးတဲ့အခါမှာလဲပင်လယ်ပြင်ထဲမှာအသက်ဆုံးရှုံးရတာရှိသလိုသူတို့ကိုကယ်ဆယ်ထားတဲ့နိုင်ငံတွေကဒေသခံတွေကလည်းလက်မခံပြင်းထန်စွာကန့်ကွက်ဆန္ဒပြကြတဲ့အတွက်ရိုဟင်ဂျာတွေအတွက်ကမ်းမမြင်လမ်းမမြင်အနာဂတ်ပျောက်နေရတဲ့အနေအထားဖြစ်နေတာပါဒီလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာနေလို့မရလို့ပင်လယ်ပြင်ကိုထွက်တော်လဲဒုက္ခတွေရောက်အကြမ်းဖက်တပ်ဖြတ်မှုတွေကလည်းကန့်နေထဲမှာဖြစ်နေနောက်ပြီးတော့ဒီအာရခတက်တော်နဲ့ AA တို့ကြားမှာရှိတဲ့တိုက်ပွဲတွေကြားမှာစစ်သားအာရမစုဆောင်းမှုတွေကြားမှာအသက်အန္တရာယ်ပါတေဆုံးထိခိုက်နေတဲ့အတွက်ရိုဟင်ညာတွေရဲ့လုံခြုံရေးကတော်တော်လေးကိုစိုးရိမ်စရာဖြစ်လာနေတာပါအခုလိုမျိုးဘင်္ဂလားဒေ့ဒုက္ခသည်စခန်းတွေထဲမှာဂိုင်းနေရဲ့လူသစ်စုဆောင်းတာကြဲကြဲပြက်ပြက်လုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဘင်္ဂလားဒေ့ပြည်ထောင်စုဝန်ကြီးဘက်ကလည်းနိုင်ငံတကာအကြမ်းဖက်သမားတွေရဲ့အချက်အကျကဒုက္ခသည်စခန်းကဖြစ်လာနိုင်တယ်ဆိုတာကိုထုတ်ပေါ်ပြောဆိုထားပါတယ်။နောက်ပြီးတော့ဘင်္ဂလားဒေ့မှာလာခိုလုံနေတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေစားဝတ်နေရေးအတွက်အလုတ်ကိုင်းဖန်တီးပေးတာတတိယနိုင်ငံကိုပို့ဆောင်နိုင်ရေးစီစဉ်ပေးတာကတော့တလွဲမျောလင်းချက်တွေဖြစ်လာနိုင်တာမို့လို့ဒါဟာအချက်တဲကိုဖြေရှင်းရမရောက်ဘူးလို့သတိပေးပါတယ်။တချိန်ထဲမှာပဲမြန်မာပြည်ထဲမှာရှိတဲ့ရိုဟင်ညာတွေမှာလည်းအာရခတက်တော် AA နဲ့စစ်ကောင်စီတက်တို့ကြားမှာလက်တလောတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်ထောင်နဲ့ချီတဲ့ရိုဟင်ညာတွေဟာအိုးအိမ်ဆွတ်ခွာထွက်ပြေးနေကြရပါတယ်။စစ်ရေးပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာဒီရိုဟင်ညာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားတွေနဲ့ဒေသခံရခိုင်လူမျိုးတွေတောင်းနဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။လေချောင်းရေချောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေနဲ့ပါအပြင်းထန်ဆစ်ဆင်နေတဲ့တိုက်ပွဲတွေကြားမှာစစ်ပြေးဒုက္ခသည်တွေအတွက်အရေးပေါ်လူသားချင်းစာနာမှုကလည်းအရေးပေါ်လိုအပ်နေပါတယ်
။ရခိုင်ပြည်နယ်ရဲ့ခြေနေကတော့တခြားဒေသတွေရဲ့အခြေအနေနဲ့နှိုင်းယှဉ်နေဆိုလို့ရှိရင်တော့လည်းတော့ရှုပ်ထွေးတဲ့အခြေအနေရှိတယ်ဆိုတာမေးခွန်းထုတ်စရာမလိုပဲမေးခွန်းဖြစ်ပါတယ်ပေါ့။ဟိုတနိုင်ငံလုံးအတိုင်းအတာနဲ့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကုလသမဂ္ဂကနေကောက်ခံတဲ့မတ်တမ်းမရအရာကျွန်တော်တို့လူ3တန်းကျော်လောက်ကလက်တလောက်ကတော့ internally displaced ပေါ့နော်ရှေ့ကောင်း disable ရှောင်နေရတဲ့အနေအထားရှိတယ်။အဲ့ဒီခေတ်မှာကတော့အများဆုံးကတော့ရခိုင်ပြည်နယ်မှာဖြစ်နိုင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်နယ်မှာငကိုကလေးကကျွန်တော်တို့ကဟိုရိုဟင်ဂျာတွေပါဝင်ရခိုင်လူမျိုးစုတွေကလည်းအများဆုံးရှေ့ကောင်း disable ရှောင်နေရတဲ့အနေအထားရှိတယ်ပေါ့။လူသားချင်းစာနာထောက်ထားမှုအခြေအနေကလည်းအရန်ဆိုးရတဲ့အခြေအနေမှာရှိတယ်ပေါ့။အခြေအနေကတော့အရန်ဆိုးရင်ရတဲ့အခြေအနေရှိတယ်ပေါ့နော်။
လက်တလောမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကတရုတ်ကနေဂျာဝင်ဆွေးနွေးပေးမှုနဲ့ရိုဟင်ညာဒုက္ခသည်တွေမြန်မာပြည်ကိုပြန်ပို့နိုင်အောင်လှုံ့ဆော်နေပါတယ်။ဒါပေမဲ့ဘယ်ဒုက္ခသည်ကိုမှအတင်းအဓမ္မပြန်မပို့ပါဘူးလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောထားပါတယ်။နောက်ပြီးတော့အခုလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာနိုင်ငံတကာထောက်ပံ့မှုတွေကလိုအပ်တာထက်အလွန်အမင်းနည်းပါးလာနေတာကြောင့်အလူရှင်တွေဘက်ကလည်းဒုက္ခသည်စခန်းတွေရဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုတက်နိုင်သမျှထပ်ဆောင်းပြီးတော့ပို့ပေးကြပါလို့ဘင်္ဂလားဒေ့ရှ်ဘက်ကအရေးပေါ်ပန်ကြားနေပါတယ်။ Lashi, Yamananga Nema, Yakabin Eri, a chain in a Nezagova, Pedro, Biro, Pipwa Lani, Pietanariga, Sua Lani, a duer, American Pirazu, Europa, the Maga, the Tar, Lucian, and a Bawin, Nanganaga, Taiwangani, a two say Bubi Nere, Suragole, Jola Nesayani, Nanganaga, Doka, Demia Nema, Purejina, Jet, Topian Tabari. Tajamulu, Bingladesh took out this canny regani, Nia Yingule, Pianumia, Pibaning and Igule, Matokwanai. Now we don't yamaning and nega, Yakai Binemale at the Biga Suinya, and Nagam Yolinja, Mabido, Top out Baby or Beja and Nanja Pinida, Ruhina Doka de Ye, Kabajin and Nanganaga, Mimtajabune, Drugo, Piape, Pianbora, Mumalupu, Yamaning and Gup, Yahigale, Lungjong, Sechabido, Mimido at the Bolia, Lugo de Kane, and Yi Piare, Kibe, Piesibu, Dre, Gula Damagan and Nanganaga. ကတတိပေးပြောဆိုနေပါတယ်တချိန်ထဲမှာပဲမွေးမြေကနေပြီးတော့အဝေးကိုပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေနောက်ပြီးတော့မြန်မာပြည်ထဲမှာနေရင်းနဲ့ကိုစစ်ဘေးပြိပခါတွေပြင်းထန်နေတာကြောင့်အသက်ဘေးကနေလွတ်အောင်ပြေးနေရတဲ့ရိုဟင်ဂျာစစ်ပြေးဒုက္ခသည်တွေရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေရာမသေချာမှုတွေနဲ့ပြင်းထန်နေစေဖြစ်ပါတယ်ဆိုတာကိုကမ္ဘာဒုက္ခသည်များနေမှာရိုဟင်ဂျာဒုက္ခ
စီစဉ်ကိုတင်ပြပေးပါဦးမယ်။စစ်ကောင်စီနဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလူမျိုးစုတွေကြားခွဲခြားဆက်ဆံမှုတွေမြင့်မားနေတာ၊တရင်မာတွေဖြန့်တာစတဲ့အခြေအနေတွေဟာရိုဟင်ဂျာတွေအပါအဝင်ရခိုင်လူနည်းစုတိုင်းရင်းသားတွေအတွက်အနာဂတ်မျှော်လင့်ချက်ကင်းမဲ့နေကြောင်းရိုဟင်ဂျာဆရာဝန်ဒေါက်တာမာရီယာဘေကင်က VOA ကိုပြောပါတယ်။ကိုယ်တိုင်လက်ရိုဟင်ဂျာမျိုးသမီးရေတက်ကြွလှုပ်ရှားသူဖြစ်သလိုရခိုင်ပြည်အနှံ့ဆေးကုသပေးခဲ့ပြီးမကြသေးခင်တရင်ပတ်တဲ့အတွင်းကမှရခိုင်ကထွက်လာတဲ့ဒေါက်တာမာရီယာဘေကန်ကိုဘန်ကောက်မြို့မှာမတ်အင်ဂျင်နီယာကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
။ရခိုင်ဘက်မှာတွေ့ကြုံရတဲ့အခြေအနေကိုပြောမယ်ဆိုကျမတို့ကလေနေရာပေါ်မူတည်ပြီးတော့ပြောရမယ်ထင်တယ်ပေါ့နော်ဒီကျမတို့ကကျမတာဝန်ယူခဲ့ရတဲ့ဒီ Central Rakhine လို့ခေါ်မှာပေါ့နော်ဒီစစ်တွေဒီဘက်ကဆိုလို့ရှိရင်ပုံနာကျွန်းမြင်းပြားရသေးတောင်အဲ့ဒီဘက်ဒီမှာဆိုလို့ရှိရင်တော့ Arakan Army ကစပြီးတော့ထိုးစစ်ဆင်တယ်ပေါ့နော်ထိုးစစ်ဆင်တဲ့အချိန်မှာစပြီးတော့သူကဆိုလို့ရှိရင်ဒီ recruitment တွေလည်းဆက်လုပ်တယ်လုပ်တဲ့အခါမှာဆိုလို့ရှိရင်အများအဖြစ်ပေါ့ရခိုင်အမျိုးသားတွေပေါ့နော်သူတို့တွေလည်းပူးပေါင်းကျင်နေသူရှိသလိုတက်ထဲဝင်ချင်တဲ့သူတွေလည်းရှိတော့ရခိုင်မျိုးသားတွေကိုယ်တိုင်လည်း Arakan Army လက်ကနေထွက်ပြေးကြတာတွေလည်းရှိတယ်။အဲ့လိုပဲနောက်ပိုင်းမှာစကားစားကလည်း force recruitment တွေလုပ်လာတယ် conscription တွေလုပ်လာတဲ့အခါမှာရခိုင်လူမျိုးတွေရောချင်းတွေရောဇနစ်တိုင်းရင်းသားတွေရောထွက်ပြေးခဲ့ကြတာတွေလည်းရှိတယ်ပေါ့နော်။အဲ့တော့ Central Rakhine မှာဆိုလို့ရှိရင်တော့မြို့တစ်မြို့ပြီးတစ်မြို့ပေါ့နော်နိုင်လာတယ်။စကားစားကသူထွက်သွားတဲ့အချိန်မှာဆိုရင်မြို့ကန်တွေကိုတစ်မြို့တစားကန်အနေနဲ့ထားပစ်ခဲ့တာလန်ဒရာတွေကိုဖျက်ဆီးခဲ့တာဈေးတွေနောက်ကျောင်းတွေဒါတွေကိုတတ်ကတ်ထားပြီးတော့ဘုံကျဲတာတွေများပြားလုပ်ခဲ့အထူးသဖြင့်ပေါက်တော်မျိုးပေါ့နော်ကျမတို့ပေါက်တော်မျိုးကိုကြည့်မယ်ဆိုပေါက်တော်မျိုးက November 13 14အတိုက်ပွဲစတဲ့အချိန်မှာကလေးကကိုပေါက်တော်မျိုးကိုအကျဉ်းကျဉ်းလာပြီးတော့ဒီလေချောင်းကနေတိုက်ခိုက်ပြီးဖျက်ဆီးခဲ့တာဆိုအခုချိန်ထိမရက်နာသေးဘူးပေါ့နော်အလားတူပဲဒီမြင်းပြားရသေးတောင်ပုံနာကျွန်းအဲ့ဒီဘက်မှာလည်းတောက်လျှောက် air strike လုပ်ခဲ့ကြရတယ်ပေါ့နော်စကားစအနေနဲ့လုပ်တဲ့အခါမှာဆိုရင်အခုဆိုလို့ရှိရင်စကားစတက်တရားမြေပြင်ပေါ်မှာမရှိတော့ဘူး Arakan Army အနေနဲ့ကဒီနေရာမှာပြန်ပြီးတော့ဒီပြက်လဲထူထောင်ရေးပေါ့နော်ဒါတွေကိုသူ့ရခိုင်အဖွဲ့အစည်းတွေပေါ့ရခိုင် local NGO တွေနဲ့တက်ကနေတဆင့်ပေါ့နော်ဒီဟာတွေကိုပြန်ပြီးတော့ပြန်လဲထူထောင်ရေးလုပ်ပြီးတော့သူ့ရဲ့ဒီဒီအဲ့ဒီနေရာမှာနေခဲ့တဲ့မွတ်စလင်တွေရောပေါ့နော်ဒီကျမတို့ရိုဟင်ဂျာတွေရောချင်းတွေရောအကုန်လုံးဒီမြို့ရွာတွေတဲ့ကိုပြန်ပေးဝင်ဖို့ဆိုတဲ့ပုံစံနဲ့ Arakan Army ကဥဆောင်ပြီးတော့လုတ်ကင်ပေးတာတွေရှိရယ်ပြန်လဲထူထောင်ရေးလုပ်ဖို့ကြိုးစားတာတွေရှိဒါပေမဲ့လို့အများနဲ့ air attack ရှိနေတယ်နောက်တစ်ခါလမ်းမိုင်းတွေကျန်ခဲ့တဲ့ပြဿနာတွေကြောင့် Arakan Army အနေနဲ့ကဒီ display ဖြစ်သွားတဲ့သူတွေကိုချက်ချင်းပြန်ပေးဝင်ဖို့တော့သူတို့မဖြစ်နိုင်ကြဘူးပြန်ပေးဝင်လိုက်မိတဲ့ဟာကျမတို့ဒီမြင်းပြားမှာဆိုမြင်တာလေပေါ့နော်ဒီပြန်ပြီးတော့ဒီအစည်းအဝေးရှိလို့ဆိုပြီးတော့သူတို့ရိန်ဂျာတွေချင်းတွေကိုမြင်းပြားမျိုးပေါ်ခေါ်တဲ့ခါမှာဆိုရင်တရင်ပေါက်ကြတာဖြစ်သွားတယ်ပေါက်ကြတယ်လို့ကျမတို့ယူဆရတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီအစည်းအဝေးလုပ်မဲ့နေရာတွေကိုမှလာပြီး air strike လုပ်သွားတဲ့ခါမှာဆိုလို့ရှိရင်ချင်းမျိုးသားတွေရောဒီကျမတို့ရိန်ဂျာတွေရောတန်တဲ့သူတွေရောအထိခိုက်ပေါ့နော်ဒီသေဆုံးခဲ့ကြရလဲရှိရပေါ့ဆိုတော့ Arakan Army ကိုရိုင်းကလည်းသူ့ထဲမှာလည်းဒီတရင်ပေးတွေရှိနေတယ်ဆိုတဲ့အနေထားမျိုးတွေပြောဆိုလာကြတာရှိရဒီလိုရှိလာတဲ့ခါမှာဆိုလို့ရှိရင် ပို့ဆိုးတာကကျန်တဲ့ဒီ minority တွေဖြစ်တယ်ပေါ့နော်ချင်းတို့အာချက်မာတို့ရိုဟင်ဂျာတို့ကိုသူကဆက်ပြီး recruit လုပ်နေရတယ်ဆိုပေမဲ့လည်းဒီလူတွေအပေါ်မှာမယုံကြည်မှုတွေသူ့မှာတိုးလာတယ်အာဆိုတော့အဲ့ဒီပြဿနာတွေလည်းသူကရင်ဆိုင်နေရတာကိုတွေ့ရတယ်ပေါ့အဲ့ဒီနည်းနည်းတည်ငြိမ်သွားတဲ့နေရာတွေမှာဆိုလို့ရှိရင်တော့သူတို့ကျမ်းမာရေးပေါ့နော်တက်နိုင်သမျှစောင့်ရှောက်မှုပေးနေရတယ်ရှိတယ်ဥပမာကျမတို့ဒီမြင်းပြားမှာတာတာကိစ္စဆိုလို့ရှိရင်လည်းအလားတူပဲပေါ့နော်ဒီအာစစ်တပ်ကလာပြီးတော့ဘုံကျဲသွားတယ်ရိုဟင်ဂျာတွေအများကြီးအိမ်နေမနှက်မှာပဲတည်သွားကြတယ်အဲ့ဒီခါမှာဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒီကမရောက်နိုင်ခင်မှာပေါ့နော်အာခန်အာမီရဲ့အောက်ကစစ်တပ်ကဆိုရင်လာပြီးတော့ကော့ကဲထုတ်သွားပြီးတော့သူတို့မှရှိရဒီကလင်းနဲ့သေးသေးလေးမှာပေါ့နော်သူတို့ရတဲ့နီးနဲ့ကုပေးခဲ့ကြတာရှိတယ်နောက်တစ်ခါအဲ့ဒီနေရာကိုလာပြီးတော့ဘုံကျဲမယ်လို့ယူဆရတဲ့အခါမှာဆိုရင်တခြားရခိုင်ရွာလေးကိုသူတို့ရွှေ့သွားပေးတယ်ပေါ့နော်ဒီရိုဟင်ဂျာလူနာတွေကိုပါခေါ်ပြီးတော့သူတို့ရွှေ့သွားတယ်ဒါပေမဲ့ကန့်ဆိုးစွာပဲအဲ့ရွာမှာပါထပ်ပြီးဘုံလာကျဲတယ်ပြောချင်တာပါလဲဆိုတော့သတင်းပေါက်ကြားမှုတွေပေါ့နော်ဒါမျိုးတွေရှိတိုင်းမှာဘုံကျဲခံရတဲ့အခါမှာဆိုရင်ရခိုင်လူမျိုးတွေလည်းအများကြီးသိမ်းဆုံးကြရတာရှိတယ်တခုတော့ရှိတာပေါ့နော်ဒါကတော့အရှိရှိကဒီ practice အတိုင်းကိုပဲဒီဆက်ကျင့်သုံးတယ်လို့ပြောရမလားတခါကြကြအောင်ချိန်မှာလုံနေကိုင်းနေတဲ့သူတွေကိုယ်တိုင်ကအဝဲမဖြစ်ကြတဲ့အခါမှာဆိုရင်ဒီ discrimination တွေပေါ့နော်စိတ်ကူတာပေးတဲ့အခါမှာဆိုရင်မွတ်စလင်တွေပေါ်မှာရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံမှုတွေကတော့ဆက်ပြီးတော့ရှိနေတာပေါ့နော်အဲ့ဒါကတော့ကျွန်မချင်ပါတယ်အပေါ်ပိုင်းက policy ဆိုတာထက်အောက်ချိန်မှာလူတွေကပုံမှန်အတိုင်းသူတို့ဒီတောက်လျှောက်เนาะဆယ်စုနှစ်ပေါင်းများစွာမှာလူနာဆိုရင်တောင်မှလူမျိုးမတူရင်ခွဲပြီးတော့ကုတာတော့เนาะလူမျိုးမတူရင်ခွဲပြီးဆက်ဆံတာတော့ဒါတွေကအရင်ကျင်သားရဲ့ကျင်သားဖြစ်နေတဲ့ဟာတွေပေါ့ဒါတွေကိုအာခန်အာမီနေနဲ့တော့ပို့တိုးတက်လာအောင်လုပ်ရမယ့်အပိုင်းလေးလို့မြင်တယ်အဲ့တော့ခုနောက်ပိုင်းရခိုင်ပြည်မြောက်ပိုင်းကိုဝင်လိုက်ပြီးတဲ့နောက်မှာရခိုင်ပြည်မြောက်ပိုင်းမှာအခြေအနေတင်းမာလာတဲ့နောက်မှာဆိုရင်အဲ့ဒီနောက်ဆက်တွဲအနေနဲ့ဒီ Central ရခိုင်မှာပါအခြေအနေကဆိုးလာတယ်ပေါ့အရင်ကဆိုရင် Central ရခိုင်မှာဒီတိုက်ပွဲကာလမှာဆိုရင်ကျမတို့ဘာတွေတွေ့ရလဲဆိုတော့မရိုဂျာရွာတွေကရေမရှိတော့လို့ရှိရင်ရခိုင်ရွာတွေကရေပေးတာတွေရှိတယ်အဲ့လိုပဲချင်းရွာတွေကတစုံတစ်ခုမရှိဘူးဆိုရခိုင်ရွာမှာလာပြီးတော့အကူအညီတောင်းလို့ရသူတို့ community တွေကတစ်ခုနဲ့တစ်ခုကြားမှာဆို social cohesive ဖြစ်နေတုံးပဲပေါ့နော်ရခိုင်ပြည်ရောက်ပိုင်းမှာပြဿနာတွေဆလာတဲ့အထီကိုဒီရခိုင်ပြည်အလဲပိုင်းကရခိုင်တွေကငါတို့တရား ranger တွေကတော့မပူးပေါင်းပါဘူးဆိုတော့အဲပုံစံမျိုးပြောဆိုကြတာတွေကျမတို့ကြားရတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ကျမတို့ဒီသတင်းမှားတွေเนาะသူတို့ကြားထဲမှာမြောက်ပိုင်းမှာဘလို့ဟိုဘင်္ဂလားဒေ့ရှ်ကမွတ်စလင်တွေအများကြီးဝင်လာပြီးတော့ဘလို့အာခန်အာမီကိုတိုက်နေကြပြီတတ်နေကြပြီဆိုတော့နော်သတင်းမှားတွေတောက်လျှောက်ဝင်လာတာနဲ့အမျှပြီးတော့ international ပေါ့နော်ကျမတို့ဒီကမ္ဘာလုံးဝိုင်းအာရခန်အာမီကိုဝိုင်းအပြစ်တင်ထိုးနှက်တာမျိုးတွေလည်းအရန်သတင်းတွေများလာတဲ့အခါမှာရခိုင်လူမျိုးတွေအနေနဲ့ကတအားသူတို့ရဲ့ညော့ဘာလို့လဲဆိုတော့သူတို့အတွက်ကအာရခန်အာမီကသူတို့တခုကြီးသောမျှော်လင့်ချက်ဖြစ်နေတဲ့အခါမှာသူတို့ရဲ့မျှော်လင့်ချက်ကိုရိုက်ချိုးခံရတယ်လို့ခံစားရပြီးတော့သူတို့တအား resent ဖြစ်ကြတယ်ဖြစ်ကြတဲ့အခါမှာဆိုရင်အဲ့ဒါရဲ့နောက်ဆက်တွဲအနေနဲ့ကျမတို့လူမျိုးတွေပုံမှာပါလက်ပို့ပြီးတော့ခါခါကီးကီးဆက်ဆံလာတာကိုကျမတို့အလဲပိုင်းမှာတွေ့ရတယ်ပေါ့နော်ပြီးရခါကျတော့ဒီမွတ်စလင်ကျမတို့ရိုဟင်ဂျာတွေသွားပြီးတော့ကြောက်တော်မှာဈေးသွားဝယ်တာပါညာဆိုလို့ရှိရင်တခုခုဖြစ်မှာဆိုတဲ့အတွက်ဆိုပြီးအကြောင်းပြချက်နဲ့ပေါ့နော်ကွန်ပျူတာတောင်းရတာတွေလည်းဖြစ်လာခဲ့တယ်ပေါ့နော်ဒါပြောမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဆိုရှယ်ကိုဟီးစ်ဖြစ်နေပြီးတော့အာရခန်အာမီကအပေါ်လုံးကိုပရိုတက်ရှင်ပေးနေတဲ့အနေထားကနေမှအခုချိန်မှာဆိုရင်တော့ dynamic ကတော်တော်ကြီးကိုပြောင်းလဲလာတယ်လို့မြင်ရတယ်ဒီအဲ့ခါမှာဆိုရင်ဒီအလဲပိုင်းမှာရှိနေတဲ့ Ranger တွေအနေနဲ့ကလည်းအနေကအရန်ကျင့်ကြက်လာပြီးတော့ငါတို့ကိုလည်းမကြခင်မှာပေါ့နော်ဒီ Arkhan Army ကတတ်မလားချက်မလားငါတို့ကိုလည်းအတင်းအာဓမတွေပေါ့နော်စစ်ထဲသွင်းမလားဆိုတော့အနေထားတွေပြန်ပြီးတော့ခန်းစားလာရတာရှိရဲ့အစပိုင်းမှာဆိုလို့ရှိရင်တော့ recruitment လုပ်တယ်ဆိုလို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီဒီအလဲပိုင်းမှာရှိတဲ့ Muslim နေရာဆိုရင်Arkhan Army စစ်တပ်လာတဲ့လမ်းမှာဆိုထမင်းချက်ကျွေးတာတွေပြီးတော့အခွန်ပေးနေတာတွေပေါ့နော်ဒါတွေကိုပုံမှန်လုတ်ကင်ပေးနေတာတွေလည်းရှိတယ်ဒါပေမဲ့လုတ်ကင်ပေးရဆိုတာကလည်းခုနကပြောသလိုပေါ့နော်မွတ်စလင်ဖြစ်ဖြစ်ချင်းဖြစ်ဖြစ်ဒီကျမတို့ရခိုင်ဖြစ်ဖြစ်ပဲ Arkhan Army ကပြောတယ်ဆိုရင်သူတို့ကြောက်ကြတယ်လीเนาะကြောက်ကြတဲ့အခါကျမဖြစ်မနေလုတ်ပေးနေရတဲ့အနေထားမျိုးတွေကိုဆက်ပြီးတော့ရင်ဆိုင်နေရတယ်ဒါပေမဲ့အခြေအနေကမြောက်ပိုင်းလိုတော့တအားကြီးတင်းမာနေတာမျိုးတော့မရှိဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့အဲ့ဒီမှာနှစ်ပိုင်းပေါ့နော
်
အခြေအနေကဒီရိုဟင်ဂျာတွေနေတဲ့ရခိုင်ပြည်ပိုင်းမှာတော်တော်လေးလည်းရှုပ်ထွေးနေတော့အထူးသဖြင့်ဒီအာဆာဆိုတဲ့နော်ဟိုလက်နက်ကိုင
်
ရိုဟင်ဂျာအဖွဲ့တွေလည်းရှိတယ်တခါအဲ့ဒီအဖွဲ့တွေကိုစစ်ကောင်စီကပြန်ပြီးတော
့
ဒီပတ်စံပေးတာထောက်ပံ့တာလို့ဆိုတဲ
့
သတင်းတွေပေါ့လေထွက်နေတယ်အဲတစ်ဖက်မှာလည်းဒီစစ်မှုထမ်းဥပဒေရခေါ်ယူစုဆောင်ခံရတဲ့အတင်းတမခေါ်ယူစုဆောင်ခံရတဲ့ရိုဟင်ဂျာတွေကလည်းရှေ့တန်းမှာအတေ
ဒီ
အသေးခံနေရတယ်ဆိုတော့သတင်းတွေလည်းရှိနေတော့နောက်ဒီရိုဟင်ဂျာတွေကိုယ်တိုင်တစ်ဖက်မှာလည်းဒီအာရကန်အာမီ A ရဲ့ထုတ်ပြန်ချက်တွေထဲမှာရွာတွေပေါ့နော်ရခိုင်ရွာတွေမှာလည်းရိုဟင်ဂျာတွေမိလာရှို့တယ်ဆိုတော့ ဆွဆွဲချက်တွေလည်းရှိနေဆိုတော့အဲ့မှာဘလို့အခြေအနေတွေရှိနေ
ဟုတ်ကဲ့အဲ့လိုဆိုတော့လေပြောမယ်ဆိုဒေတာကန်ရိုင်ဂျာတွေကိုယ်တိုင်မီးရှို့တာကဘယ်နေရာမှာဘယ်သူရှို့တယ်လို့ပြောဖို့အရန်ကတ်ခဲ့ပါတယ်တချို့နေရာမှာဆိုရိုင်ဂျာဒေတာကန်တွေကဒါအာရခန်အာမီစစ်သားတွေကရှို့တယ်လို့ပြောတယ်တချို့နေရာမှာလည်းကျမတို့ကိုယ်တိုင်ပြန်ပြီးတော့ဒီရခိုင်နဲ့ကျွန်တဲ့ဟိန္ဒူလူမျိုးတွေစီကပြန်ကြားရတာလေဒီစက္ကစဘက်ကိုပါပါဝါးတယ်ပေါ့နော်ရိုင်ဂျာတချို့ကရှို့ပါတယ်ဆိုတဲ့ဟာတွေလည်းကျမတို့တွေ့ရတယ် footage တချို့လည်းတွေ့ရတာဆရာမတို့လည်းအာမိုင်ဂျင်တို့လည်းတွေ့ရမယ်ထင်ပါတယ်အဲ့လိုဆိုတဲ့အခါကျတော့မီးရှို့တာကနှစ်ဖက်လုံးကရှို့တာရှိတယ်အဲ့လိုပဲအာရခတ်တော်ကပေါ့နော်ဒီဘူးတိတော်ကိုတက်သိမ်းတဲ့အချိန်မှာဆိုလို့ရှိရင်တော့အများအားဖြင့်ဒီမီးရှို့ခဲ့တာဆိုလို့ရှိရင်တော့အာရခန်အာမီကမီးရှို့တယ်လို့ပြောကြတယ်ဒါကလည်းတနည်းအားဖြင့်ဆိုကြံခဲ့တဲ့ဒီပေါ့နော်ဒီစက္ကစထွက်ပြေးသွားပြီးနောက်ပိုင်းမှာကြံခဲ့တဲ့ဒီရိုဟင်ဂျာလက်နက်ကင်တွေကိုတုတ်တင်မှုစူးစမ်းတယ်လို့လည်းကျမတို့ဘက်ကတော့မြင်မိတယ်ပေါ့နော်အပြင်ကစောင့်ကြည့်ရတဲ့သူတွေအနေနဲ့တော့အဲ့လိုမြင်မိတယ်တနည်းအားဖြင့်ဆိုရင်စက္ကစအနေနဲ့ကကြတော့လေသူတို့တပ်သားတွေသာထွက်သွားတာဖြစ်ပြီးတော့ဒီသူတို့လက်နက်ဝင်းညားခဲ့တဲ့ RSO ARS တွေကဖမ်းဆီးပြီးတော့ recruit လုပ်ထားတဲ့သူတွေလည်းကြံခဲ့ကောင်းကြံခဲ့မယ်လို့ကျမတို့ကတော့တွေးမြင်သုံးသပ်ရပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီ Rohingya အနေနဲ့ပေါ့နော်သူတို့ရဲ့အနာဂတ်မှာအဲ့လိုမျိုးရခိုင်ပြည်နယ်မှာဒီရခိုင်အနေနဲ့ပေါ့နော်အတူရှင်တွဲနေထိုင်ရေးဆိုတဲ့ပျော်လင့်ချက်ကရှိလားရှင်
ဘဝလည်းပြောရရင်နှစ်ဖက်လုံးကအကယ်၍သာအတူရှင်တွဲနေထိုင်စရာမလိုဘူးဆိုရင်မနေဘူးလို့ပြောမဲ့သူကများပါလိမ့်မယ်။ဘာလို့လဲဆိုတော့ကျမရဲ့အတွေ့အကြုံများဆိုလို့ရှိရင်လည်းကျမဆိုဒီမြန်မာပြည်ဘက်မှာတနေ့နေရာမှာကြီးပြင်းလာရတဲ့အခါကျတော့ရခိုင်ပြည်တဲကိုရောက်သွားတဲ့အခါမှာဆိုအလိုလိုနေကိုကတဆင့်နေလူဒန်းစားအနေနဲ့ဆက်ဆံခံရတာမျိုးကို့အဆိုဒန်းတူသဘောမထားတာမျိုးတခါလေးမှကျမတို့ကိုဆိုလို့ရှိရင်အနေဟိုရင်းနှီးဖို့အရန်ခတ်ခဲတဲ့အနေအထားမျိုးပေါ့နော်အဲအဲ့အရာမျိုးတွေကြုံရတဲ့အခါမှာအထက်မှာရှိတဲ့ Ranger တွေရဲ့ခန်းစားချက်ကိုလည်းပို့ပြီးတော့နားလည်မိတယ်ပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှိရင်ငါတို့အတူရှင်တွဲနေထိုင်ရင်ခြားရမယ်ဆိုတာကိုမဖြစ်လို့သာနေရတယ်ဆိုတော့ခန်းစားချက်ကနှစ်ဖက်လုံးမှာရှိပါတယ်ရခိုင်နေနေနဲ့လည်း Ranger တွေနဲ့အတူရှင်တွဲနေထိုင်မယ်ဆိုရင်ဒန်းတူအခွင့်အရေးပေးပြီးအတူရှင်တွဲနေထိုင်ရမယ်ဆိုတာချက်နင်တို့နဲ့ငါတို့ကဒန်းတူပဲငါတို့ရသမျှအခွင့်အရေးနင်တို့လည်းရမယ်ဆိုတော့ယုံကြည်လက်ခံမှုထက်ငါတို့ရခိုင်ကြီးဆိုတဲ့စနစ်တစ်ခုအောက်မှာပဲနင်တို့လူနယ်စုတွေနေဆိုတော့ပုံအလားအလာမျိုးအာခန်အာမီကလည်းကျင့်သုံးနေတာကိုကျမတို့တွေ့ရတယ်လို့ရခိုင်လူမျိုးတွေနေနေလဲဒီဟာကိုပဲကျင့်သားရပြီးတော့ဒီအတိုင်းပဲဆက်ပြီးတော့နေချင်းနေကြတာကိုလည်းကျမတို့အနေနဲ့တွေ့မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်တို့ရဲ့ပြောစကားတွေအရာဆိုလဲဧည့်သည်ကဧည့်သည်လူနေတို့ငါတို့နဲ့ဆက်ပြီးနေချင်ရင်တော့ကောင်းကောင်းနေမှရမယ်နင်တို့ပုံစံနဲ့ပေါ့နော်ငါတို့ခေါ်တဲ့အတိုင်းပဲလက်ခံဆိုရဲအဲ့လိုမျိုးကြီးစိုးမှုပေါ့နော်ရခိုင်လူမျိုးလေခိုင်ဝါရကြီးစိုးမှုအဲ့ဒီဟာအောက်မှာဆိုတဲ့ခါကျတော့ Ranger တွေကလည်းဘူးမအဲ့အတိုင်းမနေချင်ကြပါဘူး Ranger တွေမှရဲ့လို့မဟုတ်ပါဘူးတခြားသောချင်းလူမျိုးတွေပဲဖြစ်ဖြစ်ပေါ့နော်သက္ကမလူမျိုးတွေပဲဖြစ်ဖြစ်အကုန်လုံးကဆိုလို့ရှိရင်တခြားလူမျိုးတစ်မျိုးကအုတ်ချုံမှုရဲ့အောက်မှာဘူးမနေလို့ကြတာမဟုတ်ပါဘူးဒီလိုကျမအနေနဲ့လည်းရခိုင်လူမျိုးတွေရောအာရခန်အာမီရောပြောပြချင်တာကပါလဲဆိုဆက်ကဆာရဲ့အုတ်ချုံမှုပေါ့နော်ဗမာကြီးစိုးမှုအောက်မှာဆိုရခိုင်တွေကအထိုက်အသင့်ခွေးတွေရခဲ့ကြတယ်အစိုးရစနစ်ထဲမှာရခိုင်တွေရှိတယ်ရခိုင်ပြည်နယ်မှာဆိုရခိုင်ခရိုနီတွေရှိတယ်လောက်ပိုင်ခွင့်ရခဲ့တဲ့ရခိုင်တွေရှိတယ်ရခိုင်တိုင်းရင်းသားတွေကအတိမပြုခံခဲ့ကြရတယ်လာဝက်ကမှရခိုင်တွေအများကြီးရှိခဲ့ဒါပေမဲ့ဒီရခိုင်လူမျိုးတွေအကုန်လုံးကအခုချိန်မှာအာရခတတ်တော်ကိုသူတို့ထောက်ပံ့ကြတယ်ငွေကြေးအရထောက်ပံ့တယ်နော်တော်လှန်ရေးစိတ်ဓာတ်နဲ့ထောက်ပံ့တယ်ဆိုတာကဗမာကြီးစိုးမှုအောက်မှာသူတို့မနေချင်လို့လုပ်နေတဲ့ကိစ္စတွေပေါ့နော်အဲ့တော့သူတို့ကလည်းတစ်ခါပြန်ပြီးတော့သူတို့နေရာမှာရှိလူနည်းစုတွေကိုရခိုင်ကြီးစိုးတဲ့အဝါရအောက်မှာပဲဆက်ပြီးအုပ်ချုပ်ထားခြင်းနဲ့ဝင်းဝင်း situation မဟုတ်ဘဲနဲ့တစ်ဖက်ကအနိုင်နဲ့ပိုင်ပြီးတော့တဲ့သူတွေပါဝါနဲ့အုပ်ချုပ်မယ်ဆိုတနည်းနည်းတစ်ချိန်ချိန်မှာ revolution တွေချက်ပြီးတော့အဲ့နေရာမှာပေါ်လာအောင်မှာပါပဲ။ကျန်တဲ့လူနည်းစုတွေကလည်းခွဲထွက်ဖို့ဆိုတဲ့ဟာမျိုးเนาะပြန်တော်လှန်ရရနီးလည်းနဲ့ပြန်တော်လှန်မှုတွေကပေါ်လာအောင်မှာပါပဲ။ဒါတော့ဒါကိုသူတို့ကိုယ်တိုင်ရဲ့အဖြစ်အပျက်ပေါ်မှာပြန်ပြီးတော့လေ့လာသုံးသပ်ပြီးတဲ့အခါကျလူမျိုးအလုံးကိုဒန်းတူပါဝါဒန်းတူပေးပြီးရောပေါ့เนาะဒန်းတူလေးစားပြီးတော့အုပ်ချုပ်တဲ့စနစ်တစ်ခုကိုထူထောင်နိုင်မယ်ဆိုရင်တော့အတူတကွနေထိုင်ရေးဆိုတဲ့အိမ်မက်ကဖြစ်ကောင်းဖြစ်နိုင်ပါလိမ့်မယ်။လက်ရှိအခြေအနေမှာဆိုတော့အာရခန်အာမီရဲ့တွားနေတဲ့ပုံစံအတိုင်းဆိုလို့ရှိရင်တော့ငါတို့အုပ်ချုပ်မှုအောက်မှာငါတို့ကနင်တို့ဒန်းတူအုပ်ချုပ်မယ်ဒါပေမဲ့ရခိုင်လူမျိုးတစ်မျိုးကပဲအုပ်ချုပ်သူဖြစ်ရမယ်ဆိုတော့ဝါရားနဲ့ဆက်သွားမယ်ဆိုရင်တော့ရခိုင်ပြည်ကဘယ်တော့မှလည်းငြိမ်းချမ်းမှာမဟုတ်သလိုဘယ်တော့မှလည်းတည်ငြိမ်အေးချမ်းမှာမဟုတ်ပါဘူးရှင်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာမာရီယာအခုလိုအချိန်ပေးပြီးတော့နေတဲ့မိကွန်းနေဖြစ်ဆိုတဲ့အတွက်ကျေးဇူးပါရှင
်ဟုတ်ကဲ့အခုလိုမျိုးဖြစ်ကြောင်းဝင်ရတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်ရှင်
my engineer season decided democracy ya sune kan season ko na sin ga da ba khmyar view american tan ga le tin ning ni ne nya bai season ko tin set pe ni da ba ma cha kin tin set pe me dutiya bai si na ywe season ma le apat sin gan na re ko set let tin pya pe taw ma phit par da khmyar
တရမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
တော်ရရှိတော့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျမတ်စုမြန်မာပြည်မှပေးစာနဲ့အထူးခြားစံပြတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးသွားမှာပါပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်စံစည်းနှုတ်တွေတက်လို့စံစဘာအသင်းချုပ်ကတာဝန်ရှိသူတွေနဲ့စံပွဲရုံပိုင်ရှင်တွေကိုစစ်ကောင်စီကဖမ်းဆီးတဲ့တဲ့ရင်တွေကြားနေရပါတယ်။ပြီးခဲ့တဲ့မေလထဲမှာလည်းရွှေစည်းတွေတက်တော့ရွှေဆိုင်ပိုင်ရှင်တွေကိုဖမ်းပါတယ်။ဒေါ်လာစည်းတက်တော့ဒေါ်လာအယောင်းဝယ်လုပ်သူတွေကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။အဲ့ဒီလိုကုန်သည်တွေလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာကုန်စည်နှုန်းတွေတက်တာစီးပွားရေးကျဆင်းနေတာတွေရဲ့အဖြေလားအဓိကအကြောင်းရင်းကဘာလဲဆိုတဲ့အကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေကုံစည်နှုံတက်လို့ကုံသေးတွေကိုဖမ်းတာပြဿနာရဲ့အဖြေလားအရင်းခံအကြောင်းရင်းကဘာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါခေတ်ကောင်းတုန်းကလို့အဖိုးနဲ့အဖွားကသူတို့အတွေ့အကြုံတွေပြန်ပြောင်းပြောပြတဲ့အခါမှာသုံးလိပြောလိရှိပါတယ်အဖိုးအဖွားတို့ဆိုလိုတဲ့ခေတ်ကောင်းတုန်းကဆိုတာကဒုတိယကမ္ဘာစစ်ကာလဂျပန်တပ်တွေမြန်မာနိုင်ငံကိုဝင်မတိုက်မီအင်္ဂလိပ်အုပ်ချုပ်စဉ်ကာလကိုဆိုလိုတာပါဂျပန်ခေတ်ကတော့ခေတ်ပြတ်တုန်းကလို့ပြောဆိုလို့ရှိပါတယ်ဒီနေ့ဒီအချိန်ဒီနေ့ခေတ်မှာအဖိုးနဲ့အဖွားသာရှိသေးရင်ဖက်စစ်ဂျပန်ခေတ်နယ်ပဲနှိုင်းရှင်ပြောလို့မလားဒါမှမဟုတ်ဂျပန်ခေတ်တဲ့ပိုဆိုးတဲ့ခေတ်ပြတ်ကြီးပါကွာလို့ညှဉ်းညူနေကြမှာမြင်ရောင်နေမိပါတယ်ဒီလိုညှဉ်းညူစေမဲ့အကြောင်းအရာအဖြစ်ပြက်တွေကလည်းများမှများဆိုးမှဆိုးလို့ဆိုနိုင်တာကိုမကြသေးမီကဖြစ်ပျက်ခဲ့တဲ့ဘကိုးမျိုးကဝင်းနေမိတာယုံចောင်းတိုက်ကြီးရဲ့ဦးစီးပဒါနာနာယကဆရာတော်ဗတ်တန်တမုနိုင်တာပြီးဝန်တာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြန်လည်တော်မူခဲ့တဲ့ဖြစ်စဉ်ကိုပဲကြည်ပါဘယ်လောက်ဆိုးရွားလိုက်တယ်လဲစစ်ကောင်စီဟာကနဦးထုတ်ပြန်ချက်မှာဖြစ်စဉ်အမှန်တိုင်းမဖော်ပြဘဲ PDF တွေပြစ်ခတ်တာကြောင့်ဆရာတော်ကြီးပြန်လည်တော်မူခဲ့တယ်လို့အဖြစ်မှန်ကိုဖုံးကွယ်ခဲ့ပြီး PDF တွေအပေါ်အပြစ်ပုံချခဲ့ပါတယ်နောက်ပိုင်းမှာကံသုံးသိဆရာတော်ကအဖြစ်မှန်ကိုတန်ဃာရုကိုရှင်းပြမိန်ကြားတော့မှသာမနေတာတော့ပဲတရင်ကိုပြန်လည်ပြင်ဆင်ပြီးဝန်ချတောင်းပန်ခဲ့တာဖြစ်ပါတယ်ဝင်းနေမိတာယုဆရာတော်ဟာနိုင်ငံတော်တန်ဃာနာယကအဖွဲ့ဝင်ရွှေကျင်ခိုင်းကြီးရဲ့ဘိုးလုံးမှုဆောင်အဖွဲ့ဝင်ဆရာတော်စတဲ့ဂုံပုတ်တွေနဲ့အထင်ကရဆရာတော်ကြီးတပါးဖြစ်လို့တာပေါ့တာမန်ဆရာတော်တပါးသာဆိုရင်မတွေးဝန်စရာပါပဲအဖြစ်မှန်လည်းပေါ်မှာမဟုတ်တလို့စစ်တပ်ရဲ့လူမသိသူမသိလက်ဆက်ဖြောက်ရှင်းကိုခံရမှာပါဒါကြောင့်လဲဝင်းနေမိတာယုဆရာတော်ကြီးရဲ့တပည့်တန်ဃာတော်များထုတ်ပြန်တဲ့သဘောထားကြီးညာချက်အပိုက်ငါးမှာဆရာနာရှင်တို့ဤအကျမ်းဖက်တပ်ဖြတ်မှုများသည်ယဟန်ရှင်လူပြည်သူမရွေးဘာသာမရွေးလူမျိုးမရွေးအဆင့်အတန်းမရွေးမြည်သူအပေါ်မဆိုအချိန်မရွေးကြောက်လာနေပြီဆိုသည်ကိုဆရာတော်ဖျားကြီးကခန္ဓာဝန်ကိုစွန့်၍တပည့်တန်ဃာအပေါင်းအားသိစေခဲ့ပါသည်လို့ဖော်ပြထားတာဖြစ်ပါလေ စစ်ကောင်စီစံစည်းတက်လို့ကင်တွယ်ပုံကိုလည်းကြည်ပါဦးရွှေစည်းတွေထိုးတက်တုန်းကရွှေဆိုင်ပိုင်ရှင်တွေကိုဖမ်းနေအခုလေစံစည်းတွေတက်တော့စံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်နဲ့ဘရင်အောင်စံစဘာကုံစီတိုင်ဥက္ကဋ္ဌဦးလူမော်မြင့်မောင်ပါဝင်စံပွဲရုံလုပ်ငန်းရှင်တဒါစင်ကန့်ကိုဇွန်လ22ရက်နေ့ကဖမ်းဆီးစစ်ဆေးနေတယ်လို့မြန်မာနိုင်ငံသတင်းဌာနကဇွန်လ22ရက်နေ့မှာဖော်ပြထားပါတယ်။ဒါအပြင်ဆန်ဆက်တွေချိတ်ပိတ်ခံရတဲ့တရင်ဆန်ကိုတောင်တွေချိတ်ပိတ်ခံရတဲ့ဆိုတဲ့တရင်တွေလည်းကြားနေရပါတယ်။လက်ရှိဆန်စည်းနှုံးတွေဟာ စစ်တပ်ကအာဏာမသိမ်းမီအချိန်နဲ့နိုင်ချင်ကြည့်ရင်တုံးစားကမြင့်တက်သွားတယ်လို့မြန်မာနိုင်ငံကထောက်ပြထားတာတွေ့ရပါတယ်။ဇွန်လ24ရက်နေ့ RFA သတင်းမှာလဲရန်ကုန်မြို့လမ်းမတော်မြို့နယ်မှာရှိတဲ့ဝါရန်ကုန်စည်တိုင်းမှာဆံဝယ်ဖို့တန်းစီနေကြတဲ့သတင်းတပ်ပုံတွေဖော်ပြထားတာတွေ့ရပါတယ်။ဆံဝယ်သူတွေဟာမှတ်ပုံတင်မူရင်းနဲ့အိမ်တော်စုစီရင်မိတ္တူပြပြီးဝယ်ယူရကြောင်းနဲ့အိမ်တော်စုတစုကိုပေါ်ဆန်းတဲ့အိတ်နဲ့အင်ပတ်ဆန်တဲ့အိတ်ကိုတလားစာအတွက်ခွဲရန်စနစ်နဲ့ရောင်းပေးကြောင်း RFA သတင်းမှာဖော်ပြထားပါတယ်။အခုလိုဆန်တန်းစီဝယ်ယူရတာစီတန်းစီဝယ်ယူရတာတွေကိုမြင်ရတော့တမားဝယ်မှာဆိုင်မှာတန်းစီဝယ်ယူခဲ့ရတဲ့ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီခစ်မဆလခစ်ကိုပြန်ရောက်သွားတယ်လို့ပဲလို့ဆိုရှယ်မီဒီယာတွေမှာမှတ်ချက်ပြီးရေးသားကြတာတွေကိုလည်းဖတ်ရှုရပါတယ်။ရေစရာဖြစ်နေရေးကြတာဖြစ်ပေမဲ့တေချာစဉ်းစားကြည့်တော့မဆလခစ်ဆိုတာ1984ကစခဲ့တာဖြစ်တဲ့အတွက်နှစ်90လောက်နောက်ပြန်ရောက်သွားတယ်လို့ဆိုရမှာပါ။တနည်းအားဖြင့်စစ်တပ်ကအာဏာသိမ်းပြီး3နှစ်ကြာချိန်မှာနိုင်ငံနှစ်ပေါင်း90လောက်နောက်ကျကြံနောက်ကျောင်းပြန်သွားတဲ့အခြေအနေမျိုးနဲ့ကြုံတွေ့နေရပြီဆိုတဲ့သဘောပါပဲ။တခါကမ္ဘာပံရဲ့မြမစည်းပွားရေးအခြေအနေသုံးသပ်ထားတာကိုလေ့လာကြည့်ရအောင်ပါ။ကမ္ဘာပံကဇွန်လ12ရက်နေ့ရက်စွဲနဲ့မြမစည်းပွားရေးစောင့်ကြည့်အစီရင်ခံစာထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာ2024ခုနှစ်မှာမြမစည်းပွားရေးဟာစိန်ခေါ်ချက်တွေအများကြီးဆက်ရှိနေမယ်။တနိုင်ငံလုံးမှာတိုက်ပွဲအရှိန်တွေမြင့်လာတာစီးပွားရေးလုံးလို့ရတဲ့ပတ်ဝန်းကျင်ကောင်းမရှိတာစီးပွားရေးလုပ်ငန်းကြီးတွေအလုံးမဖြစ်တော့တာတွေကြောင့်စီးပွားရေးဟာတက်လာဖို့မရှိဘူးကျေးလက်ဒေသတွေမှာစစ်ဆောင်ရတဲ့အတွက်စိုက်ပျိုးရေးငွေမြွေတွေမလုံနိုင်တော့ပဲကုန်ထုတ်လုပ်မှုတွေကျဆင်းလာတာကြက်ငွေတန်ဖိုးဟာတစ်နှစ်ကို35ရာခိုင်နှုန်းလောက်ကျဆင်းနေတာလျှက်စစ်မီမရတဲ့အတွက်စက်ရုံအလုံးယုံတွေဟာဒီဇယ်ဓာတ်ဆီအသုံးပြုလည်ပတ်ရတဲ့အတွက်ထုတ်လုပ်မှုစရိတ်တွေမြင့်တက်လာပြီးကုန်စည်နှုံးတွေတက်လာတာလူတွေဝင်ငွေထွက်ငွေမမျှတာတာအဲ့ဒီလိုအချိန်မှာမိလောင်ရလေးပင့်တာကတော့စစ်မှုထမ်းဥပဒေကြောင့်လူငယ်တွေအများအပြားနိုင်ငံခြားကိုထွက်ခွာသွားတာအဲ့ဒီလိုလူငယ်တွေထွက်ခွာသွားတဲ့အတွက်လူသားအင်အားရော့ကြရာကနေကုန်ထုတ်လုပ်မှုတွေပါယော့နေလာတာနေဆက်ကုန်တော်ရေးရပ်ဆိုင်းလို့ပို့ကုန်တွင်းကုန်ယော့ကြသွားတာ2023အောက်တိုဘာကနေ2024မတ်လအထိ6လတာကာလအတွင်းမှာနေဆက်ကုံသွေးရီပို့ကုံ44ရာခိုင်နှုန်းကျဆင်းပြီးတွင်းကုံ87ရာခိုင်နှုန်းကျဆင်းလာတာတွေ့ရတယ်လို့ကမ္ဘာပံအစီရင်ခံစာကဆိုပါတယ်။ဒါအပြင်ကိုဗစ်ကာလမတိုင်မီ NLD အစိုးရကာလနဲ့နှိုင်းယှဉ်ကြည့်ရင်2024မှာမြန်မာစီးပွားရေးပမာဏဟာ10ရာခိုင်နှုန်းသေးငယ်နေဦးမယ်။မြန်မာလူဦးရေရဲ့3ပုံ2ပုံရာခိုင်နှုန်းအပြင်မြန်မာလူဦးရေရဲ့32ရာခိုင်နှုန်းဟာဆင်းရဲတွင်တဲ့ကျရောက်နေမယ်လို့လည်းပေါ်ပြထားတာတွေ့ရပါတယ်အခုလိုဆိုးရွားတဲ့ဂိင်္ဂနန်းတွေညွန့်ဂိင်းတွေဟာစစ်တပ်ကအာဏာသိမ်းလို့၃နှစ်ကြာချိန်မှာပေါ်ထွက်လာတာဖြစ်ပါတယ်ဒါဟာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုစစ်တပ်ကဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့အကျိုးဆက်တွေပါကုန်စည်နှုန်းတွေတက်လို့စီးပွားရေးကျဆင်းနေလို့ဆိုပြီးကုန်သည်တွေလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာအဖြေမဟုတ်ပါဘူးကုံစည်းနှုံဟာပုံသေးတတ်မှတ်လို့မရနိုင်တယ်လို့ကုံစည်းနှုံကိုတနတ်နဲ့ပြစ်ချလို့လည်းမရနိုင်ပါဘူး။ဘာကြောင့်ဒီလိုဖြစ်နေရတာလဲဆိုတဲ့အကြောင်းရင်းဇင့်မြစ်ကိုဖော်ထုတ်အပြေရှားဖို့ဖြေရှင်းဖို့လိုအပ်မှာဖြစ်ပါတယ်။မြစ်စီမသတင်းဌာနအယ်ဒီတာကိုစိန်ဝင်းကတော့အခုရင်ဆိုင်ကြုံတွေ့နေရတဲ့မြမစီးပွားရေးအကျပ်တဲဟာနိုင်ငံရေးကိုမဖြေရှင်းနိုင်ရင်ပြေလည်နိုင်စရာမရှိပါဘူးလို့မြစ်စီမ Editorial Talk မှာပြောကြားသွားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကြုံတွေ့နေရတဲ့စီးပွားရေးအကျပ်အတဲအပါဝင်အထွေထွေအကျပ်အတဲရဲ့အဓိကနဲ့အရင်းခံအကြောင်းရင်းဟာနိုင်ငံရေးပြဿနာဖြစ်ပါတယ်။ဒါကြောင့်အရင်းခံဖြစ်တဲ့နိုင်ငံရေးပြဿနာကိုသာရင်ဆိုင်ဖြေရှင်းကြရမှာဖြစ်ပါတယ်ခမညာ
ဒီသွေးနိုင်စီစဉ်တင်ဆက်ပေးထားတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာအခုဆက်ပြီးတော့ ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ပြပေးပါဦးမယ်အာနာသိမ့်မှုအလွန်လက်နက်ကင်တော်လှန်မှုတွေနဲ့အတူမြန်မာနိုင်ငံရဲ့အသွင်အပြင်ကပြောင်းလဲလာပါတယ်အထူးသဖြင့် Federal ပြည်ထောင်စုတိဆောက်ရေးကိစ္စတွေမှာဘလို့အပြောင်းလဲတွေရှိလာပြီလဲဆိုတာ ISB မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာတင်ပြပေးထားပါတယ်ခင်ဗျာ
Thank you. လွတ်လပ်ရေးကြိုးပမ်းမှုနဲ့အတူပြည်ထောင်စုတည်ဆောက်နိုင်ဖို့အချိန်ချင်းကြိုးပမ်းခဲ့ပေမယ့်မအောင်မြင်သေးတဲ့မြန်မာနိုင်ငံဟာအခုတော့အပြောင်းအလဲတွေနဲ့ကြုံတွေ့လာရပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးညွှန်မှန်းချက်တွေမှာဘလို့အပြောင်းလဲတွေရှိလာပြီလဲဆိုတာကို ISP မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြဖို့ရှိပြီးဒီတစ်ပတ်မှာအပိုင်း1ကိုတင်ပြပါမယ်ຫນွေဦးတော်လန်ရေးလက်နက်ကင်တွန်းလှန်မှုတွေနဲ့အတူမြန်မာနိုင်ငံရေးအသွင်ပြင်ဟာပြောင်းလဲလာပါတယ်အထူးသဖြင့်စစ်စင်ရေး1392ခုအလွန်မှာအပြောင်းလဲတွေပိုပြီးတည်သားလာတာပါမြန်မာစစ်တပ်ရဲ့စစ်ရှုံးမှုတွေနဲ့အတူနယ်မြေဆုံးရှုံးမှုတွေလည်းများပြားလာပါတယ်။နယ်မြေထိန်းချုပ်ဆိုးမိုးမှုကျေပြန့်လာတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တော်လှန်ရေးအင်အားစုအသီးသီးကလည်းသူတို့ဒေသမှာအုပ်ချုပ်ရေးစနစ်တည်ဆောက်နိုင်ဖို့စနစ်တကျပြင်ဆင်လာပါတယ်။ကိုကံတွေကအထူးဒေသတစ်ကိုပြန်ထူထောင်ခဲ့သလိုတအန်းတွေကလည်းသူတို့ထိန်းချုပ်ဆိုးမိုးရာဒေသမှာအုတ်ချုပ်ရေးချနိုင်ဖို့ကြိုးပမ်းနေကြတာပါ။တချိန်ကဒန်းတူညီမရေးနဲ့ကို့ကျမကိုဖန်တီးခွင့်ရရေးရည်တန်ခဲ့ကြပါတယ်။အခုချိန်မှာတော့မိမိဘာသာအုတ်ချုပ်ရေးဆက်ဗရူကိုပို့ပြီးအာတန်လာကြပုံရပါတယ်။ဖက်ဒရယ်နဲ့ကွန်ဖက်ဒရေးရှင်းဆက်ကြားစနစ်စဉ်းစားချက်တွေလည်းရှိလာကြပါပြီ။တချို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဖို့ဝဒေတာဟာစိတ်ကူးရင်ပွဲအနာဂတ်မော်ဒယ်ပုံစံတစ်ခုဖြစ်လာပါတယ်။ဗမာအများစုပါဝင်တဲ့ဒီမိုကရေစီအင်အားစုတွေကတော့ဖက်ဒရယ်တည်ဆောက်ရေးကိုအာဏာရှင်ပြုတ်ကျရေးနဲ့ချိတ်ဆက်စဉ်းစားကြတာပါ။တစ်ဖက်မှာလည်းနိုင်ငံရဲ့အနာဂတ်ပြည်ထောင်စုအရေးညှိနှိုင်းမှုအတွက်အကျက်အတည်ဖြစ်လာနိုင်ခြေရှိပါတယ်။တိုင်းသားလက်နက်ကင်ဖွဲ့တွေနဲ့နှွေဦးတော်လန်ရေးအင်အားစုတွေကြားညီညွတ်တဲ့တပ်ပေါင်းစုမဖြစ်သေးပါဘူးဖက်ဒရယ်ယူနစ်ထက်စာရင်ကိုဒေတာမှာကိုပိုင်အုပ်ချုပ်ရေးစနစ်ပိုခိုင်မာရေးကရှေ့တန်းရောက်လာပါတယ်တချိန်ကပြောဆိုဆွေးနွေးကြတဲ့အမျိုးသားပြန်လည်ရင်ကြားစီရင်တဲ့တနိုင်ငံလုံးဆိုင်ရာမျှဝေအုပ်ချုပ်မှုစနစ်မျိုးပြောဆိုဆွေးနွေးချက်တွေအတန်တိန်လာပါတယ်လက်ရှိအခြေအနေဟာပြိုကွဲမှုတစ်ခုလားလို့နိုင်ငံတကာပညာရှင်တချို့ကမေးခွန်းထုတ်လာကြပါတယ်။ခက်ခဲရှုပ်ထွေးတဲ့ပဋိပက္ခသဘောတဘာဝတွေနဲ့ဗဟုခွာအားများလာပုံတွေကိုစိုးရိမ်တဲ့အတန်တွေလည်းကြားလာရပါတယ်။
ISP မြန်မာအဖွဲ့ကစီစဉ်တင်ဆက်တဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့ VOA ပိသက်တီထံကရေးသားပေးပို့ကြတဲ့စာတွေကိုပြန်ကြားပေးနေတဲ့မြန်မာပြည်မပေးစာကဏ္ဍကိုတင်ပြပေးပါဦးမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်နိုင်နေဆိုတဲ့တော်ရရှင်က VOE morning မှာငါးတန်းတက်ဆကလေးကနားထောင်လာတာအခုထိလဲအားပေးနေပါတယ်အခုသတင်းတွေကိုအမြဲတမ်းစောင့်နားထောင်တာပါအလုံးလုံးနေရင်းနဲ့မြန်မာသတင်းတွေနားထောင်ပါတယ်အဖွဲ့သားတွေအားလုံးနေကောင်းကျန်းမာပါစေလို့ဆုတောင်းလာပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီတစ်ပတ်ရေးလာတဲ့သောရရှင်တွေမှာတော့မြန်မာနိုင်ငံကစစ်တပ်နောက်ပြီးတော့စစ်သားတွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။အစင်အားပေးနားဆင်နေတဲ့ VOA ပရိသတ်အောင်ဩပါပါဆိုတဲ့သောရရှင်ကစစ်သားတွေကိုပြောခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာတာပါ
။မင်္ဂလာပါ VOA တင်ဆက်နေတဲ့အစီအစဉ်တွေကဏ္ဍတွေအားလုံးကိုနှစ်သက်ပါတယ်ရေဒီယိုခေတ်ကတည်းကနေနားထောင်လာခဲ့တာနှစ်20ကျော်ခဲ့ပါပြီဒါကနှုတ်ခွန်းဆက်တာပါပြောချင်တာကစကားစစစ်သားတွေကိုပါတချိန်စစ်မှုထမ်းပြီးရှူနာရှိုက်ကုန်းသုံးစားမြောက်လူအိုဘွားရောက်လာရင်စစ်တန်းလျားမှာနေခွင့်မရလူနေအရက်ထဲပြန်နေရမယ်ဘွားဆိုတဲ့ရှေ့ရေးကိုမတွေးကြဘူးလားလို့ပါခုတော်လိုင်းကဏ္ဍမှာတည်ကြရင်တော့မလိုဘူးလေဗျာကုန်းတက်ကရောပြည်သူဘက်ကနေရေတက်ကရောပြည်သူဘက်ကနေလေတက်ကရောပြည်သူဘက်ကနေပြီးတနက်ပြောင်းဝလှဲ့ကျင်တဲ့သူတွေမရှိကြဘူးလားလို့ကြားနိုင်မဲ့နားတွေရှိကြသည်မေးကြပါတယ
်တချို့လူတို့အတိုင်းဝိုင်းနဲ့ပြန်ရောက်တဲ့အခါမှာဘယ်လိုမျိုးရှေ့ဆက်ကြမှာလဲဆိုပြီးတော့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်နိုင်ငံတော်ကိုလူတော်တွေလက်ထဲကနေအချိန်ချင်းအာဏာလို့နိုင်ငံသူနိုင်ငံသားတွေပေါ်မှာနိုင်ထက်လို့အုပ်ချုပ်ခြင်းကိုတော်ဝင်ကိုမထမ်းနိုင်တဲ့စစ်တပ်မျိုးလုံးဝမလိုချင်ပါလို့ဒီတော်ရရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကစစ်တပ်လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့စစ်တပ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့ဆာမတော့သူကအရင် VOA အဖွဲ့သားတွေအလုံးဘေးပြာဝေးကွာလို့ကိုယ်စိတ်နှစ်ဖြာကျန်းမာကျန်းသာကြပါစေကြောင်းဥစွာစုမွန်တောင်းမေတ္တာပို့သအပ်ပါသည်လို့အစာချီပြီးတော့သူကမြန်မာနိုင်ငံကစစ်တပ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုပြောချင်ပါတယ်ဆိုပြီးတော့အခုလိုမျိုးရေးလာပါတယ
်ပြည်သူကိုအကြမ်းဖက်နေတဲ့မြန်မာစစ်တပ်ကိုသူတို့ရဲ့ပဂတိအခြေအနေမှန်ကိုသိစေချင်ပါလေဗျအကြမ်းဖက်စစ်တပ်ဘလောက်ပဲကြမ်းကြမ်းဘလောက်ပဲရန်ရန်သူတို့ပြည်သူကိုမနိုင်တော့ပါဘူး PDF နဲ့ EU တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကိုဘလို့မှမနိုင်နိုင်ပါဘူးဗျမကြတော့တဲ့အချိန်မှာပြည်သူကိုအကြမ်းဖက်တဲ့မြန်မာစစ်တပ်ကြီးပြိုလဲပျက်စီးကြာဆုံးတော့မှတေးကြပါပဲတိတ်ပြီးဝေးဝေးမတွေးပါနဲ့မြန်မာနိုင်ငံကိုအကြမ်းဖက်စစ်တပ်ကစပြီးပေါ်ကြဆူမှုခဲ့တဲ့ဥနေဝင်တက်ထက်ကလေးကအခုချိန်ထိတိုင်းသားလက်နက်ကင်ဒေါ်လာရေးအဖွဲ့တွေကိုမနိုင်ခဲ့ပဲနဲ့ဗျာဒီနေ့ဒီချိန်မှာစစ်တပ်ကိုတိုက်ထုတ်ရှင်းလင်းမဲ့အဖွဲ့တွေကလည်းအများကြီးပဲဗျတိုင်းသားလက်နက်ကင် EU တွေကလည်းလွန်ခဲ့တဲ့260 80ကထက်စစ်တီရင်အားလက်နက်ခဲယံတောက်တင်းနေပါပြီသူတို့အတွက်ပူဆိုးတာကတိုင်းသားလက်နက်ကင်ဒေါ်လာရေးအဖွဲ့တွေကလူငယ် PDF တပ်ဖွဲ့တွေကပြည်သူတွေကအလုံးကသွေးစည်းကုန်ကြပေါင်းစည်းကုန်ကြပါပြီမြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်လုံးဝချုပ်ငြိမ်းရမယ်ဒါကအဆုံးသတ်တိုက်ပွဲလို့ခံယူထားကြတာပါမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့အတွက်ညီညီညွတ်ညွတ်လုပ်ကြရမှာပါနိုင်ငံတကာကအားကိုးလို့မရတော့တာကတော့သိကြပါလေကိုယ်တိုင်စူပေါင်းတွန်းလှန်မှဆရာနာရှင်မြမမီပေါ်ကနေပျောက်ွယ်သွားနိုင်မှာပါခင်ဗျာကျေးဇူးအထူးတင်ပါတယ် VOA ခင်ဗျာ
ဒါသောရရှင်ရဲ့ကိုပိုင်အမြင်ဖြစ်ပါတယ်ရှင်သူကအောက်ခြေစစ်မှုရန်စစ်သားတွေအနေနဲ့အထက်ကတွင်းတွင်းမိုက်နေတဲ့သူများအတွက်ဘဝအပြတ်မခံပါနဲ့ကိုတက်နဲ့ကိုမိသားစုပျက်စီးဆုံးရှုံးမခံကြပါနဲ့အသက်လည်းမသေးသမိုင်းလည်းကောင်းပြည်သူလူထုနဲ့အမြင်ပူးပေါင်းကြဖို့လိုအပ်ပါတယ်ဆိုတော့ရေးလာတာပါဒီသောရရှင်တွေလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေကိုရဲ့နိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောသားခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးပြီးတော့စာပေးပို့နိုင်ပါတယ်နော်အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးကြပါမယ်ပြည်တွင်းကသောရရှင်တွေပြည်တွင်းကကိစ္စတွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာတဲ့စာတွေကိုအရင်ပြောပြကြပါမယ်နော်ရခိုင်ပြည်နယ်ကြောက်တော်မျိုးကပါရခိုင်ပြည်နယ်မှာပြည်သူတွေအထူးအခက်ကြုံနေရပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ
်ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မျိုးကပါအခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မျိုးကကုံစင်းနှုံးနေအစမတန်ဈေးကြီးနေတာကိုတတ်တော်အေအေကဘာမှမထိတ်ချုံနိုင်ကြတော့ဘူးလားဗျာလူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါပစ္စည်းမရှိတော့လို့ဈေးတက်တာမျိုးမဟုတ်ပါပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာလေးကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင့်တင့်လျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်တွေကိုတော့ထုတ်မပြောစေချင်ပါဘူ
းဒီတော်ရရှင်ကလုံခြုံရေးအရာနာမည်ထုတ်မပြောစေချင်ပါတယ်ဟုတ်ကဲ့မပြောလိုက်ပါဘူးเนาะဒါကတော့စီရေးပြိပခါကြီးထွားနေတဲ့ရခိုင်ပြည်နယ်ဘက်ကတော်ရရှင်တယောက်ခက်ခဲပုံကိုရေးလာတာဖြစ်ပါတယ်ရတော်ရရှင် VOA ရဲ့ပေးစာကန်းစာအစီအစဉ်ကတစင်ထုတ်လွှင့်ပေးစီခြင်းပါလေလို့ရေးလာရတော်ရရှင်တကယ်ရဲ့အတီပေါင်းနဲ့နောက်တာလားပေးစာကန်းစာဆိုတာဒီအသုံးနှုံးကိုပဲမသိလို့လားဆိုတာ ဝေခွဲမရဖြစ်မိပါရဲ့နော်ဒီတော်ရရှင်ကမန္တလေးကပါမန္တလေးတိုင်းမိထီလာခရိုင်တာစီမြို့နယ်လှိုက်တဲ့အုပ်စုစိုက်ချံကြီးရွာကအစီအစဉ်စစ်သားတယောက်ပါတဲ့ကျွန်တော်ရွာလေးအကြောင်းပြောပြခြင်းလို့ဆိုပြီးတော့သူတို့ဒီပြည်သူလူထုဆင်းရဲကြက်တဲ့ပြီးကြုံရတဲ့အခြေအနေကိုရေးလာပါတယ
်ရွာအိမ်အောင်စုဥယေများလာတော့ရွာအဖြစ်တွေကိုတိုးချဲ့လာကြပါတယ်တိုးချက်နေတဲ့မြေတွေကလေယာစပြိုးရေးနဲ့ဆင်မြောင်းဦးစီးဌာနပိုင်ဖြစ်ပါတယ်ကျူးကျော်တွေပေါ့အခုကျူးကျော်ဆိုပြီးမြို့နယ်ကရွှေပြောင်းခိုင်းတာပေါ့အခုလိုနိုင်ငံရေးမကောင်းစီးပွားရေးကြက်တဲနေတဲ့အချိန်မှာရွှေပြောင်းခိုင်းတော့အခက်တွေ့တာပေါ့ပြီးတော့အဲ့ဒီနေရာအများစုကစိုက်ပျိုးရေးလှုပ်ရှားလို့မရတဲ့နေရာတွေပိုးများပါတယ်အဲ့ဒါကိုကျွန်တော်တို့ရွာကရွာသူရွာသားများနဲ့ထပ်တူခန်းစားရတဲ့အကြောင်း VOA ကတစ်ဆင့်ပြောလိုပါတယ် VOA ရဲ့အစီအစဉ်တွေထဲကဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုအမြဲနှထောင်ဖြစ်ပါတယ်မြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေ VOA ကိုကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါတကယ်တမ်းတော့ကျူးကျော်ဆိုတော့လေဒါအစိုးရဘိုင်းနေမြေကိုကျူးကျော်တာပေါ့လေဒါပေမဲ့ဒီတစ်ဖက်ကပြောတော့လေစီးပွားရေးကျက်တယ်ပြီးတော့နေစရာမရှိလို့ရှိတဲ့နေရာမှာနေရပါတယ်ဆိုတော့အဲ့မှာတော်တော်လေးကိုဒုက္ခရောက်ကြရတဲ့အဖြစ်တွေပါကျူးကျော်ရီမကြာခဏအိမ်တွေကိုဖျက်ခံရတဲ့တဲ့င်းတွေလည်းဟိုနှစ်ပိုင်းနေတော့ကတော်တော်လေးကိုဓာတ်ပုံတွေလည်းထွက်ပြီးတော့မြင်ရကြရစိတ်မချမ်းသာဖြစ်ရပါတယ်နော်ဟုတ်ကဲ့ဒီတော်ရရှင်ဆူတောင်းတယ်လို့ပဲမြန်မာနိုင်ငံကြီးအမြဲဆုံးအေးချမ်းပါစေလို့ထက်ဆင့်ဆန္ဒပြုမိပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါရင်နော်အားလုံးအတွက်ပုံမကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆူတောင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသတင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေခင်ရှင်၊ရွှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကျော် season တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ကြရအောင်နော်။ VOA American အတန်ကနေတင်းငွေနေညပိုင်း season တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကမ္ဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်။ဗြိတိန်မှာကမ္ဘာဒီကောင်ပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ဘရာဇီးနိုင်ငံသားတအူးဟာဘောလုံးအင်ဂျီအများဆုံးစုဆောင်းသူအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းဆန်ရှင်တင်လိုက်ပါတယ်။ဒီလိုကမ္ဘာတလွားကထူးခြားကြသတင်းတွေကိုကိုငင်းကြနဲ့မခင်ဖြူတွေတို့ကတင်ပြပေးထားပါခင်ဗျာ
။ဗြိတိန်နိုင်ငံမှာကမ္ဘာဒီကောင်ဖန်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။အင်္ဂလန်နဲ့ချက်ချာရက်မှာကျင်းပခဲ့တဲ့ဒီပွဲမှာပါဝင်သူများနဲ့ချီရှိခဲ့ပြီးတီကောင်တွေကိုမြှူဆွဲဖို့ပစ္စည်းကရိယာအမျိုးမျိုးကိုလည်းယူလာခဲ့ပါတယ်။ဒီပြိုင်ပွဲမှာပါဝင်ရှင်ပြန်တဲ့သူတွေကိုနေရာတစ်ခုပေးပြီးတော့အချိန်မိနစ်30ပေးထားပါတယ်။မိနစ်30အတွင်းတီကောင်အများဆုံးမြေကြီးတွေကထွက်လာအောင်လုပ်နိုင်တဲ့သူကိုအနိုင်ရသူအဖြစ်သတ်မှတ်တာပါ။အခုလက်ရှိကမ္ဘာစံချိန်ကတော့1980ခုနှစ်မှာတွမ်ရှက်ဖ်ဘိုဒမ်ကချိုးထားတာဖြစ်ပြီးတီကောင်911ကောင်ကိုမြေကြီးတွေကထွက်လာအောင်လုပ်နိုင်ခဲ့ပါတယ်။ရှင်ပြန်သူတွေအနေနဲ့မူရစ်ဆေးဝါးနဲ့တခြားလှုပ်ဆောင်တဲ့ဆေးဝါးတွေအပါအဝင်ရေလောင်းချတာကိုတော့တားမြစ်ထားပါတယ်။
မြေကြီးကိုတူးဆွာတာမျိုးကိုလည်းတားမြစ်ထားပေမဲ့လို့တခြားပစ္စည်းကိရိယာတွေဖြစ်တဲ့ဇွန်ခရင်အိုးခွက်နဲ့လေမုတ်ဒုရီယာဖြစ်တဲ့ဆက်ဆိုဖုန်းတွေပါတုံးနိုင်ပါတယ်ဒီထဲကအောင်မြင်တဲ့နီလန်တစ်ခုကတော့ခရင်ကွာ၄ခုပါတဲ့ခရင်ကိုမြေကြီးထဲ15စင်တီမီတာလောက်ထိုးဆိုင်ပြီးတော့တုတ်ခါစီရတာပါဒီနေ့အနိုင်ရသွားတဲ့ Alex Godfrey ကတော့အဲ့ဒီနီးကိုသုံးပြီးတီကောင်195ကောင်မြေကြီးထဲကထွက်လာအောင်လုပ်နိုင်ခဲ့ပါတယ်ရှင်
ဘရာဇီးနိုင်ငံသားတဦးဟာဘောလုံးအင်ကြီးအများဆုံးစုဆောင်းသူအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်။အသက်41နှစ်အရွယ် Google ကုမ္ပဏီဝန်ထမ်း Casio Brandon ဟာဘောလုံးအင်ကြီး 6,100 တထဲကိုစုဆောင်းထားပြီးတော့သူ့ဝါသနာကို2000ခုနှစ်လောက်ကလေးကစတင်ခဲ့တာပါ။ဘရာဇီးကန်တော်ဝင်ဘောလုံးသမားပီလီဝစ်ဆင်ခဲ့တဲ့ရှားပါဘောလုံးအင်ကြီးကနေရိုနယ်ဒိုလက်မှတ်ထိုးထားတဲ့1998ခုနှစ်ကမ္ဘာဖလားဘောလုံးအင်ကြီးတွေအထိစုဆောင်းထားတာပါ။ဒီဘောလုံးအင်ဂျီ 6,100 ကျော်ဟာကမ္ဘာဘောလုံးတမိုင်းတစ်စိတ်တစ်ပိုင်းကိုပြောပြနေတယ်လို့လက်ရည်အဖြူလေးတွေဝတ်ထားပြီးအင်ဂျီတွေအကြောင်းလိုက်လံရှင်းပြခဲ့တဲ့ဘရန်ဒွန်ကပြောပါတယ်သူစုဆောင်းထားတာတွေကိုဆာပေါ်လိုမြို့မှာရှိတဲ့သူတီထောင်ထားတဲ့စုဆောင်းသူများကလပ်အသင်းရုံးခန်းမှာထားတာပါသူစုဆောင်းထားတဲ့အထဲမှာဘရာဇီးကန်ဝင်ဘောလုံးသမားပီလီ1968ခုနှစ်ကဗြိတိန်ဘုရင်မအဲလစ်ဇဘက်ကိုတွေးဆောင်ချိန်မှာဝတ်ဆင်ထားတဲ့ဘောလုံးအင်ဂျီလည်းပါဝင်ပါတယ်
အမေရိကန်ပြည်ထောင်စုနယူးယောက်စတပီလေးလံဌာနက Harry Potter စာအုပ်ဇာတ်လမ်းကျွဲရဲ့ပထမဦးဆုံးစာအုပ်ဖြစ်တဲ့ Harry Potter and the Philosopher's Stone စာအုပ်ရဲ့မူရင်းမျက်နှာဖုံးပကြီးတစ်ချက်ကိုအမေရိကန်ဒေါ်လာ 1.9 သန်းကျော်နဲ့လေးလံတင်ရောင်းချခဲ့ပါတယ်။မူရင်းဖန်တီးသူအမှုပညာရှင် Thomas Stiller ရဲ့လက်ရာဖြစ်ပြီးသူဟာ1998ခုနှစ်ကထွက်ဝေခဲ့တဲ့ J.K. Rowling ရဲ့မူရင်းဇာတ်လမ်းကိုပထမဦးဆုံးဖတ်ရတဲ့သူတစ်ယောက်လည်းဖြစ်ပါတယ်။သူဟာရည်စင်းတဲ့ခဲတံကိုသုံးပြီးတီမျက်နှဖုံးပကြီးကိုနှစ်ရက်အတွင်းမှာဖန်တီးခဲ့တာပါအခုလိုရှားပါမူရင်းမျက်နှဖုံးပကြီးဟာအမေရိကန်ဒေါ်လာ၄သိန်းကနေ6သိန်းထိရမယ်လို့လေးလံဌာနကကနအူးခမန်းချခဲ့ပြီးအခုဒီအမေရိကန်ဒေါ်လာ19သိန်း2000နဲ့လေးလံအောင်သွားတာပါဒီတရုတ်ဖော်ပကြီးပုံဟာလန်ဒန်မှာ2000ခုနှစ်ကနောက်ဆုံးရောင်းချခဲ့တဲ့လေးလံပွဲမှာဗြိတိန်စတာလင်ပေါင်8000နဲ့ရောင်းချခဲ့တာဖြစ်ပါတယ်ဒီပကြီးကားဟာဒေါက်တာရော့နီပီစဝန်ကိုစုဆောင်းထားခဲ့တဲ့ရှာပါစာအုပ်တွေလက်ရည်မှုတွေကတခုပါဝင်ဖြစ်ပြီးဒီလီလန်ပွဲမှာတခြားရှာပါစာအုပ်တွေလက်ရည်မှုတွေကိုလည်းပူးတွဲရောင်းချခဲ့ပါတယ်ရှင
်ဒိုင်နိုဆောတွေမတိုင်ခင်ခေတ်ကသဘာဝမြေပေါ်မှာရှင်သန်ခဲ့တဲ့သွားသွားတက်တော်ဟာတကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းတစ်ခုကိုဘရာဇီးနိုင်ငံကကြောက်ဖြစ်ရုပ်ကျွင်းလေးလာတဲ့ပညာရှင်တွေကရှာတွေ့ခဲ့ပါတယ်Triassic ခေတ်အလယ်နှောင်းပိုင်းလောက်မှာရှင်သန်ကျဆားခဲ့တယ်လို့ယူဆရပြီးတော့ဘရာဇီးနိုင်ငံတောင်ပိုင်း Rio Grande do Sul မြို့မှာရှာတွေ့ခဲ့တာပါဒါဟာတကဘာလုံးမှာဇရုထမြောက်တွေ့ရှိမှုဖြစ်ပြီးအရှိတုံးခုတွေ့ရှိမှုကတော့ Argentina တရုတ်နဲ့ပထမဦးဆုံးကတော့ဘရာဇီးနိုင်ငံမှာပဲတွေ့ခဲ့တာပါအခုလိုတွေ့ရှိမှုကြောင့်လက်ရှိမှာမိเจ้าအဖြစ်ပြောင်းလဲလာတဲ့ Pseudo Suchia တတ္တဝါရဲ့စင်ကဲပြောင်းလဲမှုဘလို့ဖြစ်လာသလဲဆိုတာကိုတိတိတသာရှင်းပြနိုင်မယ်လို့သူတေသနာပညာရှင်တွေကမျှော်လင့်နေပါတယ်ခင်ဗျာ
ကိုညင်းနဲ့မကင်ဖြူထွေးတို့စီစဉ်တင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာကထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြကြတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲမကြခင်ချိန်အတွင်းမှာအစီအစဉ်နဲ့မပြီးဆုံးခင်အခုဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကောင်းလင်ဦးကတလဲပြောပြပေးပါဦးမယ်ခင်ဗျာ
ဒီဇွေတပ်ဖွဲ့ရဲ့ဒီကနေ့စစ်စင်ရေးတွေမှာဂါဇာဒေသမြောက်ပိုင်းရှီဂျာအီယာအရက်ပြည်ရာဖာမြို့နောက်ပိုင်းနဲ့အလဲပိုင်းနယ်မြေတွေအတွင်းပိုင်းထိထိုးပေါက်ခဲ့ရမှာပါလက်စတိုင်းသား6ဦးတမနဲ့သေဆုံးပြီးအိမ်များပြဖြစ်စီခံရတဲ့အကြောင်းဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့၄ရက်ကရှီဂျာအီယာအရက်ကိုပြန်ရောက်လာတဲ့အစ္စရေးတင်ကားတွေကအိမ်တွေကိုပြစ်ကတ်ခဲ့ရတာကလူတွေထင်းထဲမှာပိတ်မိကုန်ကြတယ်လို့လည်းမြို့ကန်တွေကပြောဆိုကြပါတယ်။ပြည်ထောင်ငံမှာလွန်ခဲ့တဲ့3ပတ်လောက်ကပဲကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရုတ်တရက်ကြေညာခဲ့တဲ့သမ္မတအီမနျူရယ်မက်ခရွန်ကဒီကနေ့စတင်တဲ့ပထမအကြိမ်ရွေးကောက်ပွဲမှာမဲပေးပါတယ်ပထမနဲ့ဒုတိယအကြိမ်ရွေးကောက်ပွဲတွေကျင်းပပြီးစီးသွားတဲ့အခါမှာတော့ဝန်ကြီးချုပ်ဘသူဖြစ်လာမလဲလွတ်တော်ကိုဘယ်နိုင်ငံရေးပါတီကထိန်းချုပ်မလဲဆိုတာတွေကိုအဆုံးဖြတ်ပေးသွားမှာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်73နှစ်အရွယ်ကရင်လူငယ်တူဟာရဲတပ်ဖွဲ့ဝင်တွေစစ်ဆေးနေစဉ်ပြစ်ခတ်မှုဖြစ်ပွားရာကတည်ဆုံခဲ့တဲ့ဖြစ်စဉ်တွေရဲတပ်ဖွဲ့ကရှင်းလင်းခဲ့ပါတယ်
Now, so yes, she tired of the engine joke, go on and Uga, Timbia, big get up, yeah? The Ning and Ninia to assist in Tinsemu, Rigaro, Machagama, Pisono, my Pipare, the Grinia to assist in Tolu Yemuga, Kusan Joe Pipare, Sabansaya engineer Rigaro, Shangan Chane, Tian Wan, Pichabare, Genogaro, Zomala Macmia, View American Tanya, the Ning and Ninia, assist in Ego, Nasin Gejara Pipare, View Ego, Chishu, Nasin, Abijare Dele, a two way Jesuit in Shibare, Thorashimanagua, Nema Bidu Pita Alo, Bianne Katin, King Webido, Luin Sanari, Mianzon Piwan and Yava Sikina. This program.